Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA American တိုင်းရ2015ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓနေ့နဲ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနွေမီတာ3040 49တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့တဲ့နေ့ကတော့ American အထက်လွတ်တော်မှာအီရန်နျူကလ িয়ার အရေးကိုထောက်ခံမဲ့အမတ်ဦးရေ42ဦးရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာအမတန်အရေးကြီးတဲ့အတွက်နိုင်ငံတကာကနေဆောင်မကြည့်ရှုပေးကြဖို့တောင်းဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက်ဂျပန်ကနေဒေါ်လာတန်85သန်းအကူအညီပေးမှဖြစ်တဲ့အပြင်ရွေးကောက်ပွဲတက်လဲစောင့်ကြည့်တဲ့အဖွဲ့တွေဆစ်လို့ပေးသွားမယ်လို့ပြောပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA မှာလက်မှတ်ထိုးနိုင်ဖို့အတွက်ထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်ကိုရောက်ရှိနေပါပြီ
။ဟောအဓိကအနေနဲ့ SCT အဖွဲ့ရောနောက် SD အဖွဲ့ဝင်တွေဖြစ်တဲ့ Center 16အဖွဲ့ဟာတက်တန်တဲ့ပဲရှိပါတယ်
။နောက်ကျွန်တော်ဒီအကြောင်းကိုသတင်းတွေအပြင်မှာတင်ပြသွားမှာဖြစ်တယ်လို့အခြားရွေးကောက်ပွဲဆိုင်ရာသတင်းတွေကိုလည်းတင်ပြအောင်ပါ။အခုတော့ဒီကနေ့မနက်ခင်းအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုရဲကောင်တို့ကတင်ပြပါမယ်ခင်ဗျာ။
အမေရိကန်ထက်လွတ်တော်မှာရှိတဲ့ဒီမိုကရက်တစ်ပါတီအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံမဲ့အမတ်ဦးရေ42ဦးရှိသွားပြီဖြစ်တဲ့အတွက်အထက်လွတ်တော်အတွင်းမဲခွဲဆုံးဖြတ်တဲ့အခါကန့်ကွက်မဲပေးမှုဟန်တားနိုင်မဲ့အရေးအတွက်လုံလောက်ရရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လဲသမ္မတအိုဘားမားအနေနဲ့လွတ်တော်ကကန့်ကွက်ခဲ့ရင်တောင်ဗီတိုအာဏာအသုံးပြုစရာမလိုတော့တဲ့အနေအထားဖြစ်သွားတဲ့အတွက်ဒါဟာနိုင်ငံရေးအရသိတာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်တခြားကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်အကြားဒီနျူကလ িয়ার သဘောတူညီချက်ကိုပြီးခဲ့တဲ့ဇူလိုင်လတုန်းကရရှိခဲ့တာပါဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုလျှော့ချပေးခြင်းအပြင်ယိုယွင်းနေတဲ့အတိုင်းပြည်ရဲ့စီးပွားရေးပြန်လည်ဥမော့လာစေမဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကိုလျှော့ချပေးသွားမှာဖြစ်ပါတယ်အီရန်အနေနဲ့နျူကလ িয়ার လက်နက်တိစောက်ဖို့အတွက်စ조사လှုပ်ဆောင်နေတာလို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကတန်တရားရှိနေကြတာပါဒါပေမဲ့အီရန်ကတော့အဲ့လိုပြောဆိုမှုတွေကိုညှင်းပယ်ထားပါတယ်အောက်လွတ်တော်မှာတော့ Republican Party ကအမတ်နေရအများစုအနိုင်ရထားတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအောက်လွတ်တော်ကကန့်ကွက်မဲပေးဖို့စီစဉ်ထားပေမဲ့အထက်လွတ်တော်ရဲ့ထောက်ခံမှုမရရင်အဲ့ဒီကန့်ကွက်မှုဟာဟန်ပြတက်တက်ပဲဖြစ်ပါလိမ့်မယ်
။တူရကီနိုင်ငံရဲ့တိုက်လေယာဉ်တွေဟာတရားမဝင်ကြေညာထားတဲ့ PKK ကတ်ကစ်စန်အလို့သမားပါတီအဖွဲ့ဝင်စစ်သွေးကြတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအင်ကာနေကပြုလုပ်ခဲ့ပါတယ်။ဒီတော့တွင်မှာတူရကီနိုင်ငံအရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့ဘတ်စကာဘုံပေါက်ကွဲမှုကြောင့်ရဲအရာရှိတရာဇင်တပ်နဲ့အနေနဲ့တိုက်ဆုံသွားခဲ့ပါတယ်။နိုင်ငံပိုင်အာနာဒိုလိုသတင်းအေဂျင်စီရဲ့ထုတ်ပြန်ချက်အရ6နာရီကျော်ကြာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာတူရကီလေယာဉ်50ကျော်ပါဝင်ပြီးကနအူးတွေ့ရှိချက်အရအကြမ်းဖက်သမား35ဦးကနေ40အထိတိုက်ဆုံခဲ့တယ်လို့သိရပါတယ်။ဒီတော့တွင်မှာပဲတူရကီနိုင်ငံအရှေ့ပိုင်းအက်ဂီရာခရိုင်မှာ PKK စစ်သွေးကြွတွေထောင်ထားတယ်လို့ယူဆရတဲ့ဘုံတလုံးထိမှန်ပြီးဘတ်စကာတစည်းပေါ်ပါတဲ့ရဲတပ်ဖွဲ့ဝင်14ဦးသေဆုံးသွားပါတယ်။ဒိုကန်သတင်းအေဂျင်စီရဲ့ထုတ်ပြန်ချက်အရဒီဘတ်စကာဟာရဲတပ်ဖွဲ့ဝင်တွေကိုတူရကီနိုင်ငံရဲ့အဇာဘိုင်ဂျန်နိုင်ငံရဲ့နယ်စပ်ကိုပို့ဆောင်မှုတွားနေတုန်းပတ်ကွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။
အရှေ့လေပိုင်းဒေသတွေကထောင်ပေါင်းများစွာသောနိုင်ငံရေးခုံလုံးကိုရှောက်ထားမဲ့သူတွေကိုလာမဲ့နှစ်နှစ်အတွင်းဥရောပတိုက်အတွင်းမှာရှိနေတဲ့နိုင်ငံတွေအနေနဲ့နိုင်ငံလိုက်ခွဲတန်းတဲ့လက်ခံတဲ့နေရာမှာတိုးမြင့်လက်ခံပေးကြဖို့ EC ဥရောပကော်မရှင်နာမင်းကြီးယင်ကလော့ဂျန်ကာကတိုက်တွန်းလိုက်ပါတယ်။ဒီစီစဉ်အရဒုက္ခသည်ပေါင်း36,000ကိုဂျာမနီ၊ပြင်သစ်နဲ့စပိန်တို့ကအများစုလက်ခံပြီးကျန်တဲ့ပိုလန်၊နယ်သာလန်၊ရိုမေးနီးယား၊ဘယ်ဂျီယံနဲ့ဆွီဒင်နိုင်ငံတို့ကလည်းအထက်အလျောက်လက်ခံသွားကြဖို့ဖြစ်ပါတယ်။ဥရောပတိုက်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးအမားဆုံးရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ရင်ဆိုင်နေရတဲ့အချိန်အဲ့ဒီဒုက္ခသည်တွေကိုမျှဝေလက်ခံကြမယ့်အစီအစဉ်အသေးစိတ်ကိုမဟာမင်းကြီးဂျန်ကာကဗုဒ္ဓနေ့မှာဥရောပပါလီမန်ကိုတင်ပြသွားဖို့စီစဉ်နေတာပါ။ဒါပေမဲ့အဲ့ဒီခရမ်စနစ်ဟာအငင်းပွားစရာဖြစ်နေပြီးဟန်ဂရီနဲ့တခြားဥရောပတိုက်အတွင်းကနိုင်ငံတချို့ကအပြင်းထန်ကန့်ကွက်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကဒုက္ခသည်4,000ကိုအဲ့ဒီခွဲတန်းအစီအစဉ်နဲ့လက်ခံဖို့အဆိုပြုတာကိုဥရောပခေါင်းဆောင်တွေကကန့်ကွက်ခဲ့ကြတဲ့အတွက်အဲ့ဒီခွဲတန်းအစီအစဉ်ကိုဥရောပပါလီမန်ကလက်ခံဖို့မသေးကြတဲ့လောက်ရှိနေပါတယ
်။ပုပ်ယဟန်မင်းကြီးဖရန်စစ်ဟာရိုမန်ကက်သလစ်ကျောင်းတော်ရဲ့ရှုပ်ထွေးပြီးကုန်ကျစရိတ်များပြားလာတဲ့လက်ထပ်ထိမ်းများမှုကိုဖျက်သိမ်းတဲ့လှုပ်ဆောင်ချက်အတွက်အရေးကြီးတဲ့အပြောင်းအလဲတွေကိုအင်ကာနီကလှုပ်ဆောင်လိုက်ပါတယ်။လက်ထပ်ထိမ်းများမှုကိုဖျက်သိမ်းပေးဖို့ရှောက်ထားလာတဲ့ဇနီးမောင်နှံတွေကို Nyamyan tata song pya cha cha be wo kaba tawang wa bishop asin phong naw ji ri ko lou pain kwe ana pe ya lai da ba di a pyaung le chaung a yin nga lo a chain cha myin la de katolic ba da yi khong tong khong yong phwe sa se mu ri lou pho lo ma mho daw ba u poun han min ni ye a chan pe pauk ko tu ye pyo cha che a ya lo lat that thain mya mu ko pe phya pho shauk tha jet di ko 45 yet twin song phyat bi phye shin pe ya ma phit par de lat that thain mya mu ko katolic chaung daw ye si myin ni ya pe phyat pe pho shauk tha la de song nwe ri si ka pa lo a kha chin ngwe ma taung ခံရမှာပြရဘူးလို့လည်းပုံရမင်းကြီးအမိန့်မှာပါရှိပါတယ်လက်ထက်ထိမြမှုကိုသာဝရတည်မြဲမှုအဖြစ်ရှုမြင်တဲ့ကက်သလစ်ဘာသာရဲ့အစဉ်လာကိုပုံရမင်းကြီးကအားဖြည့်ပြီးပြောကြားပေးခဲ့ပေမယ့်ကွာရှင်းပြီးသားလူတွေကိုကူညီဖို့တော့ဘစ်ရှော့ဖုန်းကြီးတွေကိုထပ်ပြီးတိုက်တွန်းလိုက်ပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြမဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ไลโดมีตา40กิโลเฮิรตซ์4433ญาไลโดมีตา48กิโลเฮิรตซ์6785เนดุติยานายวะมาไลแลมีตา190กิโลเฮิรตซ์1509โรกานี่ทุ่งเนไปနေပါတယ်ရှင
်ဒီอเมริกันตางะตะเรนนี่ကိုဆက်လက်ကြီးညာไปနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေး2017ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်အနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထူးထူးရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မမစောင့်ကြည့်ပေးဖို့အတိုက်ခံကောင်းဆောင်ဒေါန်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဒီရွေးကောက်ပွဲဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူထုအနေနဲ့တကယ်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်မြူနတီရဲ့စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာဒေါန်ဆန်းစုကြည်ကတိုက်တွန်းထားပါတယ်။
This is a chance that we cannot afford to let slip. We hope that the whole world understands how important it is for us.
ဒီအခွင့်အရေးဟာကျမတို့အတွက်လက်လွတ်ခံလို့မဖြစ်တဲ့အခွင့်အရေးပါ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲရလဒ်ကိုတက်ဆိုင်သူအားလုံးသဘောတူလက်ခံနိုင်မှုကိစ္စကကျမတို့အတွက်ဘလောက်အရေးကြီးလဲဆိုတာဒီကမ္ဘာလုံးကနားလည်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရဲ့အပြောင်းလဲကချောချောမွေ့မွေ့နဲ့အေးအေးချမ်းချမ်းဖြစ်ပေါ်ဖို့ကလည်းလွတ်လပ်မျှတာတဲ့ရွေးကောက်ပွဲလိုပဲအရေးကြီးပါတယ်။အဲ့ဒီအပြောင်းလဲကနေမှကျမတို့နိုင်ငံမှာနောက်ကျောင်းပြန်လှည့်လို့မရတော့တဲ့ဒီမိုကရေစီနှိကြစစ်မှန်တဲ့တိုးတက်မှုရရှိအောင်လှုံ့ဆော်ရပါမယ်။ဒီလိုဖြစ်ဖို့ဆိုတာမှာနိုင်ငံတကာအနေနဲ့ရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲကျင်းပနေတုန်းရောနဲ့အရေးကြီးတဲ့ရွေးကောက်ပွဲနောက်ပိုင်းမှာပါရွေးကောက်ပွဲကိုစောင့်ကြည့်ပြီးတော့ကူညီကြပါလို့ဒေါအောင်ဆန်းစုကြည်က Facebook ဗီဒီယိုကတစ်ဆင့်တိုက်တွန်းသွားပါတယ်။
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်စက်တင်ဘာလ10ရက်နေ့မှာတရားဝင်မဲဆွယ်မှုတွေကိုစတင်နေကြပါပြီ။ဒီရွေးကောက်ပွဲမှာအများမျှော်လင့်ထားသလိုအနယ်ဒီကအနိုင်ရရင်တောင်မှတားနှစ်ယောက်ကမြန်မာနိုင်ငံသားမဟုတ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရဒေါန်ဆန်းစုကြည်ကသမရလုပ်လို့မရပါဘူး။လက်ရှိသမရဦးသိန်းစင်ကတော့ရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်ပေမဲ့သမရအဖြစ်အရေးခံလို့ရနိုင်ပါသေးတယ်။မြန်မာနိုင်ငံကရွေးကောက်ပွဲတွေကိုအမေရိကန်အခြေစိုက်ကာတာစင်တာ EU ဥရောပသမဂ္ဂအာဆီယံတို့အပြင်ဂျပန်နိုင်ငံကရွေးကောက်ပွဲဆောင်ကြည်အဖွဲ့ကိုယိုဟိဆာဆာကာဝါကဦးဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကရေဘေးကယ်ဆယ်ရေးလုပ်ငန်းအနေနဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုစောင့်ကြည့်ရေးတို့မှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ 85.4 သန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ 6 ဘီလီယံကူညီမယ်လို့ဂျပန်နိုင်ငံကပြောပါတယ်ဒီထက်ကထက်ဝက်နေပါဖြစ်တဲ့ယန်4ဘီလီယံကိုတော့ဇူလိုင်လအတွင်းကဖြစ်သွားခဲ့တဲ့မိုးသီးရေကြီးမှုကြီးကြောင့်ကျက်စည်းသွားခဲ့တဲ့လမ်းအစတဲ့အခြေခံအဆောက်အဦတွေပြင်ဆင်ရေးအတွက်အသုံးပြုမယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါရယ်မြန်မာအစိုးရရဲ့တောင်းဆိုချက်အရရေမြုပ်ပျက်စီးသွားတဲ့စာတင်ကြောင်းနေနဲ့အခြားကူညီတွေအတွက်ရန်5ဘီလီယံနီးပါးနဲ့ညီမျှတဲ့အကူအညီတွေပေးသွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကသတင်းစာရှင်းလင်းပွဲတစ်ခုတွင်မှပြောပါရယ်ဒါပေမဲ့အခုလိုထပ်ပေးမဲ့အကူအညီတွေကိုတော့အထောက်ပံ့အနေနဲ့ပေးမလားဘယ်လိုပုံစံနဲ့ပေးမလားဆိုတာကိုတော့မဆုံးဖြတ်သေးဘူးလို့ဂျပန်အစိုးရရာရှိတွေကပြောပါရယ်အခုပေးမဲ့အကူအညီဟာနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကနေတဆင့်ဂျပန်အစိုးရကအကူအညီအထောက်ပံ့ဖြစ်ပေးထားပြီးဖြစ်တဲ့ရန်325သန်းအပြင်ထပ်ပေးမဲ့အကူအညီဖြစ်တယ်လို့လည်းဆိုပါရယ်မြန်မာအစိုးရကဩဂတ်စ်လအတွင်းကထုတ်ပြန်ခဲ့တဲ့စာရင်းစရိုက်တွေအရရေဘေးတံကြောင့်တည်ဆုံးသူအရေအတွက်118ဦးရှိပြီးဒုက္ခသည်ပေါင်း16သန်းတိရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းကျင်းပမယ့်ရွေးကောက်ပွဲအတွက်ဂျပန်အစိုးရကထောက်ပံ့ပေးမှုနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစရေးကိုကူညီဆောင်ရွက်ပေးတဲ့အထူးကိုယ်စားလှယ်ယိုဟီဆာဆာကာဝါကဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုရွေးကောက်ပွဲစောင့်ကြည့်ရေးအတွက်ဆီလွတ်သွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးမစ္စတာဖူမီကိုရှိဒါကပြောပါတယ်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရေးအတွက်ဂျပန်အစိုးရအနေနဲ့ကူညီပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးဖူမီကီရှိဒါကပြောပါရယ်အဖွဲ့ဝင်10ဦးပါတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ10ရက်နေ့မတိုင်ခင်9ရက်ကြိုးပြီးဆီလွတ်မယ်လို့ဆိုပါရယ်အခုချိန်ကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက် အမတန်အရေးကြီးတဲ့အတွက်နိုင်ငံတကာကစောင့်ကြည့်ပေးဖို့ NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်က Facebook စာမျက်နှာကဆင့်ဗီဒီယိုနဲ့နိုင်ငံတကာကိုပန်ကြားထားပါတယ်
။ Indonesia နိုင်ငံမလူကုဒေသမှာရှိတဲ့အန်ဘွန်လူမှုကြီးကြပ်ရေးရုံးနဲ့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တို့ပူးပေါင်းပြီးမြန်မာ၅ဖမ်းသမား26ယောက်ကိုထာနေပြန်ပို့လိုက်ပြီလို့ Indonesia အာဏာပိုင်တွေကပြောပါတယ်။ဒါဟာအရင်ဂျကာတာမြို့ကနေရန်ကုန်ကို၅ဖမ်းသမား105ယောက်ပြန်ပို့ပြီးနောက်ပိုင်းဒုတိယအတုပ်အဖြစ်နဲ့ပြန်ပို့လိုက်တာဖြစ်ကြောင်းအင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲနန်နန်းကိုစတာရီယန်တိုကအင်္ဂါနေ့မှာပြောပါတယ်၅ဖမ်းသမားတွေအလုလုကြတဲ့ကုမ္ပဏီတွေကနေသူတို့ရသင်းရထိုက်တဲ့လူအားကလစားတွေရပြီးတာနဲ့ကြံနေသေးတဲ့ဒါဇင်နဲ့ချီတဲ့သူတွေကိုလည်းသူတို့သက်ဆိုင်ရာတိုင်းပြည်အသီးသီးကိုပြန်ပို့သွားမှာဖြစ်တယ်လို့ဆိုပါတယ်အခုပြန်ပို့လိုက်တဲ့၅ဖမ်းသမားတွေကိုပတိမူရနိုင်ငံတကာလေဆိပ်ကိုခေါ်မသွားခင် IOM အဖွဲ့ကကြမ်းမာရေးစစ်ဆေးမှုတွေပြုလုပ်ပေးခဲ့တယ်လို့ဆိုပါတယ်မြန်မာ၅ဖမ်းသမားတွေဟာကုမ္ပဏီကရရှိလိုက်တဲ့ရောကြီးငွေပမာဏဟာအင်ဒိုနီးရှားရူပီယာ5တန်းကနေ138တန်းကျမှရှိပြီးအများစုကတော့ရူပီယာ9တန်းကနေ17တန်းအကျရကြတယ်လို့ဆိုပါတယ
်ပြီးခဲ့တဲ့ဧပြီလကရဲရရှိတွေဖမ်းဆီးထိန်သိမ်းခံထားစမှာပြင်းပြင်းထန်ထန်တိုင်းတိကြိုက်တန်းအရရှိပြီးတည်ဆုံသွားခဲ့တဲ့အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားဖရက်ဒီဂရေးရဲ့မိသားစုဝင်တွေကိုနစ်နာကြေးဖြစ်နေအမေရိကန်ဒေါ်လာ64တန်းပေးဖို့ဘယ်တီမိုးမြို့ကဆုံးဖြတ်လိုက်ပါတယ်
ဘူဒူနေမနဲ့ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကုစော်ဝင်းလိုင်နဲ့ကုရဲကောင်တို့ကပြောပြခဲ့ကြတော့ပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ရပါမယ်တနင်္ဂနွေလုံးအပြည့်ခန့်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးရေးဆွေးနွေးဖို့အတွက်လက်နက်ကင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဟာမနေ့ကနေပြည်တော်ကိုရောက်ရှိနေပြီးဒီကနေ့မှာတော့နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်အခုလိုနေပြည်တော်ရောက်ရှိနေချိန်မှာအစိုးရအဖွဲ့ညဉ့်ဉန်းရေးဆွေးနွေးရေးအဖွဲ့နဲ့ပဏာမအကျိုးညှိနှိုင်းဆွေးနွေးရမှာအလားအလာကောင်းတွေပေါ်ထွက်လာနိုင်မယ်လို့မျှော်လင့်ကြပါတယ်အပြည့်စုံကို VOA သတင်းနောက်ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ကဘာပေါ်ကအရှိကြဆုံးပြည်ရင်းစစ်ရစဲရေးအတွက်အဆုံးဖြတ်ပေးမဲ့ဆွေးနွေးပွဲတစ်ရက်ကိုသမရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဒီကနေ့ပြေဆုံးဆွေးနွေးကြမှာဖြစ်ပါတယ်လောလောဆယ်နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသာအဖွဲ့ထိပ်သီးခေါင်းဆောင်တွေဟာပြည်အောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်အောင်စုဝန်ကြီးဦးအောင်မင်းတူတော်ကိုစလေဦးသိန်းစော်တို့အပါအဝင်အစိုးရဝန်ကြီးတွေနဲ့နေပြည်တော် Lake Garden Hotel မှာအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်တွေ့ဆုံညှိနှိုင်းမှုတွေရဆိုရင်ဒီကနေ့ဆွေးနွေးမဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စရေးစာချုပ် NCA လက်မှတ်ရေးထိုးရေးဟာအလားအလာကောင်းတွေရှိနေတယ်လို့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောင်မောင်ရွှေကတုံ့သက်ပြောဆိုပါတယ
်လိုအပ်တဲ့အကြိုညှိနှိုင်းတာတွေလုပ်တဲ့အတွက်တိုင်းသားတွေကလွတ်လပ်လပ်လပ်ဘယ်အချက်ကိုမဆိုဆွေးနွေးလို့ရမှာပါအခုကျွန်တော်တို့လို့ဆွေးနွေးတာတွေအားလုံးကတော့ NCA tax ဖို့ဆွေးနွေးဖို့မဟုတ်ဘဲနဲ့ NCA tax မှာပါတဲ့ဟာကိုလက်မှတ်ရေးထိုးပြီးရင်ဘယ်လိုဆောင်ရမလဲလို့လက်မှတ်ရေးထိုးတဲ့အထက်မှာတိုင်းသားတွေဘက်ကအခုပေါ့ဗျာအဆိုပြုထားတဲ့ကိစ္စချက်တွေပေါ့အထူးသဖြင့်တော့ကျွန်တော်တို့နားလည်တာတော့ဟာစီးရင်ငွေငွေလူမျိုးအမှတ်ခံချက်တွေလည်းသူတို့ပြောပါတယ်ရှိတော့ညှိနှိုင်းလို့ရမယ့်ရလက်ကတော့နှစ်ဖက်တွဲဆုံတဲ့နေရာမှာတော့အဓိကဖြစ်မှာပဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ positive ပေါ့ကျွန်တော်တို့က positive မြင်ပါ
ဒီကနေ့ဆွေးနွေးပွဲမှာတော့ NCA လက်မှတ်ထိုးရေးမထိုးရေးကိုတိတိကျကျဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အစောပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအားလုံးပါဝင်မှလက်မှတ်ထိုးမယ်လို့သဘောထားထုတ်ပြန်တဲ့အဖွဲ့ရှိသလိုလက်မှတ်ရေးထိုးပြီးမှအားလုံးပါဝင်အောင်ကြိုးပမ်းသွားမယ်လို့ထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်။လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ယက်တိချက်နဲ့မျှော်လင့်ချက်ကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးအဖွဲ့ SD ရဲ့ဒုတိယခေါင်းဆောင်ပူးစင်ကျုံကအကျိုးညှိနှိုင်းဆွေးနွေးပွဲအပြီးမှာအခုလိုပြောပါတယ
်ဒီကနေ့အထိကျွန်တော်တို့တိုင်းသားအလုံးဟာဟောအဓိကအနေနဲ့ SCT အဖွဲ့ရောနောက် SD အဖွဲ့ဝင်တွေဖြစ်တဲ့စက်ကွန်အဖွဲ့ဟာတတန်တဲပဲရှိပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲမှာအကုန်လုံးပါဝင်လာနိုင်အောင်ကျွန်တော်တို့တွားဖို့ဆိုတဲ့ဟာဒီကနေ့အထိရက်တည်ချက်ဒီတိုင်းပါပဲ
UPWC နဲ့ဆွေးနွေးနေတဲ့အစင်းမြင့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ဝင်တွေကအဖွဲ့6ဖွဲ့ကိုအစိုးရက NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးလက်မခံပါဘူးဒီလိုနှစ်ဖက်အကြားအခက်အခဲတွေဖြစ်နေရင်ဆက်လက်ဆောင်ရွက်ဖွဲ့ရှိတဲ့နီလန်းကိုတော့ပူးစင်ကျုံကအခုလိုဆက်ပြောပါတယ
်ဒီဟာအလုံးပါဝင်ရေးမှုဆိုတာတော့ကျွန်တော်အမျိုးမျိုးကျွန်တော်အတိတ်ပဲဖွင့်ဆိုလို့ရပါတယ်ဒါတပြန်နဲ့တည်းလက်မှတ်ရေးထိုးမယ့်အနေအထားမျိုးကိုဆိုလိုတာလဲဟုတ်ကောင်းဟုတ်မလဲဒါတကယ်လို့များကျွန်တော်နိုင်ငံရေးရှင်တွေပြန်မှာပါဝင်လာနိုင်တယ်
စီယာမခန့်ချက်တဲ့နိုင်ငံရဲ့မခန့်ချက်တဲ့လူမှုရေးကမဲ့ဖြစ်လာမယ်ဆိုလို့ရှိရင်ဒါသူတို့ပါဝင်လာနိုင်တဲ့အနေအထားရှိလို့ရှင်ဒါအကုန်ပါဝင်ရေးဆိုတဲ့မူထဲမှာဒါဝင်သွားမယ့်အနေအထားမျိုးလည်းရှိနိုင်ပါတယ်လို့ကျွန်တော်ပြောလိုပါတယ်။စီယာမခန့်ချက်ရရှိရေးနဲ့ပတ်သက်ပြီးအဓိကပါဝင်ဆွေးနွေးဖို့လိုအပ်နေတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှို ပါတယ
်သူမလည်းခီးစဉ်ရှိနော်သူကခဏခါပြောင်းလဲလည်းပဲကောင်းတယ်အပေါ်မှာဒါတော့သူကတော့ခီးတက်တာဟုတ်ပြန်ရောက်လည်းရောက်နိုင်တယ်ဒီနေ့တော့ခုတက်တီတော့တရင်တော့တည်ရတော့ပေါ့လေသူလည်းအတိပေးတာရှိမှာပဲဒါမှမဟုတ်သူခီးနေဖြတ်ပြီးတော့ပြန်လာမလားမလာဘူးလို့ဆိုတော့မသိဘူးပေါ့
ဒီကနေ့ကျင်းပမဲ့ဆွေးနွေးပွဲဟာအစိုးရဘက်ကအမြင့်ဆုံးအဆုံးဖြတ်ပေးနိုင်တဲ့နိုင်ငံတော်သမ္မတတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအာဏာကိုလွှဲအပ်ထားတဲ့ထိပ်တီးခေါင်းဆောင်တွေတွေ့ဆုံမှာဖြစ်တာကြောင့်တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးအပြစ်သက်ဆုံးဖြတ်နိုင်မယ်လို့လည်းအားလုံးကမျှော်လင့်ထားကြပါတယ်
ကိုမိုးစောနေပြည်တော်ကနေသတင်းပေးပို့ခဲ့တာပါအခုလို NCA တနင်္ဂနွေအပြစ်ခတ်ရစဲရေးစာချုပ်အတွက်ဆွေးနွေးနေချိန်မှာပဲမြမကာကွယ်ဦးစည်းချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်ဟာအစ္စရေးနိုင်ငံကိုတွားရောက်လဲပတ်နေတာဟာနှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးတိုးမြှင့်ဖို့ချစ်ကြည်ရေးခီးစဉ်ဖြစ်တွားရောက်ခြင်းဖြစ်ကြောင်းမြမအစိုးရကပြောဆိုမှုအပေါ်ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအပြစ်ခတ်ရစဲရေးလက်မှတ်ထိုးဖို့ဆွေးနွေးနေကြခြင်းဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်အခုလိုအစ္စရေးမှာရောက်နေတာဖြစ်ပါတယ်ကိုဇော်ဝင်းလှိုင်ကဝါရှင်တန် DC တန်မှုဟောင်းနဲ့ဖြစ်စစ်ထောက်လန်းရေးအရာရှိဟောင်းနဲ့ဖြစ်တဲ့ဦးအောင်လက်ထွန်းကိုဆက်သွယ်မေးမြန်းထားပါတယ်
ခုနောက်ပိုင်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောက်လိုင်းနေနဲ့မကြခင်ကအိန္ဒိယတို့ထိုင်းတို့သူသွားတယ်တရုတ်ကိုလည်းသူသွားထားတယ်ဆိုတော့အခုအစ္စရေးကိုလည်းသွားတယ်ဟိုတလောလေးကလည်းအရှေ့ဥရောပနိုင်ငံတွေကိုသူသွားတယ်လက်နက်ဝယ်ဖို့ဆိုတဲ့သတင်းတွေတော့ထွက်တာပေါ့နော်အခုအစ္စရေးကိုသွားတာကတော့အဲ့ဒီလက်နက်ဝယ်ဖို့တွေပါမလားသူကတော့ချစ်ချီခီးစင်လို့ပဲနာမည်တက်ထားတယ်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့အခုလိုမျိုးနိုင်ငံခြားခီးစင်သွားပြီဆိုရင်ဘာတွေလုတ်တက်လိမ့်များရှိပါလဲသူတို့
ချစ်ချီခီးစင်ကတော့ကောင်းစဉ်တက်တဲ့အနေအထားမျိုးပါပဲခင်ဗျာတကယ်တကယ်တော့ကျွန်တော်တို့ကပြီးခဲ့တဲ့ဒီ2015ခုနှစ်အစောပိုင်းမှာဖြစ်တဲ့ကျွန်တော်တို့ကိုကန့်တို့ပလောင်တို့ရခိုင်ပေါင်းမို့ဗျာဒီလက်နက်ကင်ဖွဲ့စည်းတွေနဲ့တိုက်ပွဲတွေဖြစ်တဲ့အခါမှာတိုင်းရင်းသားလက်နက်ကင်ဖွဲ့ကကိုင်နဲ့လက်နက်ကိုတော်မှဓမ္မတမ်ရောမှရှိတဲ့ဒီလက်နက်တွေကပြန်ပြီးတော့မှပြင်းပြင်းထန်ထန်ပြန်တိုက်ပင်နဲ့ဒီကျွန်တော်တို့လက်နက်တွေကသူပြင်းတော့ညံ့တယ်လို့ပြောရမှာပေါ့ဗျာညံ့နေဆိုတာကလည်းဟိုဂျာမီတို့အစ္စရေးတို့ထွက်သွားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီကာကွယ်ရေးပစ္စည်းစက်ရုံတွေကိုကျွန်တော်မြောက်ကိုရီးယားလက်နက်ဖွဲ့တွေဝင်ပြီးတော့မှဟိုပူးပေါင်းဆောင်ရွက်တာရှိပါတယ်တရုတ်ပါပဲမို့ဒါတွေကအစင်တိုင်းမမီတဲ့အတွက်ကြောင့်မလို့မိမိပါရှိတဲ့ဒီလက်နက်စွမ်းရည်တိုးမြင့်ဖို့အတွက်ကိုလည်းဖြစ်ကောင်းဖြစ်နေပါတယ်အဓိကကလက်နက်စက်ရုံတွေအတွက်လို့ကျွန်တော်သွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျလက်နက်ဝင်တာနဲ့ဆိုင်ရင်လေ
ညီမတက်မတော်အနေနဲ့ကဒီသောသောဥောင်းလင်းထုတ်ပြောသလိုဒီခုနှစ်စံပိုင်းမှာဖြစ်သွားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်တာတောင်မှကိုယ့်ဘက်မှာရှိနေတဲ့လက်နက်တွေနဲ့မရှင်နိုင်မှုဆိုတဲ့အနေအထားကိုသဘောပေါက်သွားတယ်လားမသိ
ဟုတ်ပါကဲကျွန်တော်သိသလားပေါ့လေဒီကျွန်တော်တို့လက်နက်ကိုင်တမတော်သားပေါ့ဗျာစစ်တီအင်အားယာနဲ့ချီပြီးတော့မှကြာဆုံးပါတယ်ထောင်နဲ့ချီပြီးတော့ဒဏ်ရာရတယ်လို့ဒါကျွန်တော်တိရပါတယ်အတိအကျတော့ကျွန်တော်မပြောလို့တော့ပါဘူးခင်ဗျ
ာအခုဒါဆိုလို့ရှိရင်ဒါကာကွယ်ရေးဦးစီးချုပ်အနေနဲ့လဲတွားနေတာတွေဟာသူလက်နဲ့ဝယ်ဖို့အတွက်သူတပွားအရာစကားနဲ့ပြောမှဆို shopping line လုပ်နေတယ်ဆိုတဲ့သဘောမျှဖြစ်မှာဒါမှမဟုတ်ဝယ်တော့တကယ်ဝယ်နေပြီလားခင်ဗျာ
ကျွန်တော်ယူဆရပြောရင်တော့တကယ်လဲဟိုပါကစ္စတန်သွားတယ်ပါကစ္စတန်ကလင်မြန်ဝယ်လို့ကြားရပါတယ်ခင်ဗျာအလားတူပဲကျန်တဲ့နိုင်ငံတွေသွားတဲ့ကံမှာလဲသူဝယ်တဲ့အနေအထားမျိုးကြီးတော့ရှိပါတယ်အထူးသဖြင့်တော့တရုတ်ကလက်နဲ့ကိုသူတို့ရှင်နိုင်မှုအတွက်ကိုရှာဖွေတယ်လို့ကျွန်တော်သိရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လက်နက်ဆက်ယုံတွေရောလက်နက်နဲ့ပတ်သက်ပြီးတော့မှတရုတ်ကဤပညာကိုကျွန်တော်တို့မယူပါဘူးခင်ဗျ
။တရုတ်လက်နက်ကင်ထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုတော့မရှင်နိုင်မှုဆိုတော့မြန်မာစစ်တပ်ကလက်လော့ဆယ်ကင်နေတဲ့လက်နက်တွေကဘလို့အမျိုးအစားတွေဖြစ်မလဲဒါမှမဟုတ်လဲဟောင်းနှွမ်းနေတဲ့အတွက်ဖြစ်တာလား
။သိသလားပေါ့ MACD ပေါ့ဗျာမြန်မာ Army CD ဆိုပြီးတော့နောက်ထပ်တဲ့တနက်တွေရှိတယ်သိရပါတယ
်။ဟုတ်ကဲ့ဆိုတော့ဒီ MACD ကရောမြန်မာပြည်မှာပဲထုတ်တာလားခင်ဗျ။
ဟုတ်ပါတယ်ခင်ဗျာ MACD ရကနောက်ပိုင်းတပမာပြည်မှာထုတ်တဲ့နေရာမျိုးရှိပါတယ
်အခုကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့သွားရတဲ့ဆိုပေမဲ့လည်းသွားတဲ့နိုင်ငံတွေကစိတ်လဲစိတ်လာတယ်များလဲများလာတယ်လိုက်ပြီးတော့များနိုင်ငံရေးအရာသူတို့စကားပြောနေတာတွေများရှိနိုင်မလားနောက်ွယ်မှာပေါ့နော
်ရှိနိုင်ပါတယ်အဓိကတော့တက်နဲ့ပတ်သက်ပြီးတော့ဒီ reform ပြန်ပြီးမှသူတို့လှုပ်တယ်ကျွန်တဲ့လူကြီးပိုင်းတွေသူတို့ထုတ်လိုက်တယ်ဗျာထုတ်ပြီးတော့မှလူငယ်ပိုင်းတွေသူတို့ထားပြီးတော့မှကျွန်တော်ယူဆရပြောရင်တော့သူတို့မျော်မှန်းထားတာကတော့အခုရေးကောက်ပွဲနဲ့လည်းဆက်ဆက်တယ်ပေါ့ဗျာရေးကောက်ပွဲမှာတော့သူတို့ဘက်ကတော့ ဟိုကျွန်တော်ပြောခဲ့ခြင်းပြောခဲ့ plan B လို့ဟာမျိုးကိုသူတို့ညွန်ပေါင်းလို့ဟာမျိုးရအောင်သူတို့လုပ်လိုက်မယ်ဗျာတကယ်လို့အဲ့ဒါမအောင်ဘူးဆိုလို့ရှိရင်တော့ခင်ဗျာတခုကသူတို့ရဲ့ C plan ပေါ့ဗျာအဲ C plan ကတော့သူတို့တက်ကအာနာယူတဲ့ plan ပဲဒါနဲ့ဘယ်ကုန်ဘယ်နည်းလုပ်မယ်ဆိုတော့ကြောလို့ကျွန်တော်မရအောင်
ဟုတ်ကဲ့
အဲ့ဒီ plan လုပ်တဲ့အခါမှာမင်းအောင်လိုက်ရ automatically တမရပေါ့ဗျာယာယီတမရပဲဖြစ်ဖြစ်ဟိုဒီဂျူရီယာပုံစံမျိုးသူတို့ချိုးလာနိုင်တဲ့နေရာမျိုးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
ကြောင့်လို့လေဟိုနိုင်ငံတကာနဲ့ထိတွေ့ဆက်ဆံနိုင်ငံရေးပိုင်းကမင်းအောင်လိုက်သွားတယ်ဆိုလည်းမမှားဘူးရအဲ့ဒါတော့လေ
ကိုယ်စောဝင်းလိုက်မေးမြန်းတင်ဆက်ခဲ့တာပဲဖြစ်ပါတယ်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုလည်းပြောပြချင်ပါတယ်လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခြင်းနဲ့နိုင်ငံသားရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရဖို့ရှောက်လွှာတင်ရမှာအခက်အခဲတွေကြုံခဲ့ရပါတယ်။ဒါဟာနိုင်ငံသားတွေရသင့်တဲ့အခွင့်အရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံသားမှာရှိနေသူတချို့ကသုံးသပ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်လက်ပြောပြချင်တာပါ။နိုင်ငံရဲ့ခြားမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလို့သမားဥယျာဟာနှစ်သန်းထက်မနည်းရှိနေပေမဲ့မဲပေးခွင့်ရဖို့ရှောက်ထားသူအရေအတွက်18,000လောက်သာရှိတယ်လို့စတေမာလာနှစ်ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောခဲ့ပါတယ်။နိုင်ငံသားရောက်မြန်မာနိုင်ငံသားတွေကအခုလိုမဲပေးခွင့်ရဖို့ရှောက်ထားသူနည်းနေရတာဟာရှောက်လွှာတင်ဖို့အချိန်မလုံလောက်တဲ့ပြဿနာကအခြေခံဖြစ်တယ်လို့2015ရွေးကောက်ပွဲမှာမဲပေးဖို့အတွက်ပြင်ဆင်နေသူတူဖြစ်တဲ့စင်ကာပူနိုင်ငံကမတ်မီကျော်ဆွန်းညွန့်ကပြောပါတယ်။
မဲပေးခွင့်ကဒီစင်ကာပူရောက်မြန်မာတွေအနေနဲ့ကအချိန်ကန့်သက်ချက်နဲ့မဲပေးခွင့်လျှောက်လာတွေကပိတ်လိုက်တဲ့အတွက်အခက်အခဲတွေရန်ဖြစ်ကြပါဘောနော်ဒီအလုံးကဲရောက်နေတဲ့ဒီဝေါ်ပါမဲ့တမားတွေဆိုရင်သူတို့ passport တွေကိုသူတို့ကင်ခွင့်မရှိတဲ့အတွက်သူတို့လက်ထက်မှာ passport မရှိတဲ့အတွက်ကိုဒီ35ပေါင်တင်တဲ့အခါမှာအခက်အခဲတွေရန်ဖြစ်ကြ35ပိတ်လိုက်ကြတော်တော်ကြပါပြီ August 6ရက်နေ့မှာပိတ်လိုက်ကြပါပိတ်ပြီးမကြပါဘူးဒီဘက်ကလုံနိုင်လေလုံနိုင်တဲ့အုပ်စုတွေကတန်ယုံနဲ့သွားညှိပါတယ်တန်အမတ်နဲ့လည်းသွားတွေ့ပါတယ်ဒါပေမဲ့သူတို့ဘက်ကထပ်ပြီးတော့လက်ခံနဲ့ပုံစံမပြတဲ့အတွက်ထပ်ပြီးလက်မခံတဲ့အတွက်ကိုပုံစံ35ထပ်တင်ဖို့မဲပေးခွင့်ရဖို့အခွင့်အရေးဆက်ပြီးတော့လူကျင်တဲ့လူတွေဘက်ကရန်အောင်ခက်ခဲဖြစ်နေပါတယ
်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကလည်းနိုင်ငံသားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြရတာပါအခု2015ခုနှစ်မှာလည်းနိုင်ငံသားမှရှိတဲ့မြန်မာတန်ယုံတွေကကြိုတင်မဲသဘောကောက်ယူမဲ့အနေအထားရှိနေပါတယ်စင်ကာပူနိုင်ငံမှာဆိုရင်မဲပေးခွင့်လျှောက်လွှာတွေကိုမြန်မာတန်ယုံကမြန်မာနိုင်ငံကိုတစ်ခေါက်ပြန်ပို့စီစစ်ပြီးမြန်မာနိုင်ငံကအတီးပြုတ်ပေးပို့လိုက်တဲ့သူတွေကသာမဲပေးခွင့်ရမှာဖြစ်တယ်လို့မတ်မီကျော်ဆိုရင်ကရှင်းပြပါတယ
်မဲပေးခွင့်ကချုပ်တင်ပေးရမှာပဲဘာလို့ဗမာပြည်ကနိုဝင်ဘာ10ရက်နေ့မှလုပ်မယ်ဆိုရင်ကျွန်တော်ကစောပြီးတော့ကိုစင်ကာပူတန်ယုံမှာမဲပေးရမှာအဲ့ဒီတန်ယုံမှာမဲပေးဖို့အတွက်တန်ယုံကဒီကျွန်တော်တို့တင်လိုက်တဲ့ပုံစံ15ပေါင်တွေကိုမြို့နယ်လိုက်ရဲရွာအလိုက်ကိုပြန်ပို့တာအဲ့ဒီဖောင်နေဥမာချင်းပြည်နယ်ဟာခါဆိုဟာခါကိုပြန်ပို့တာအဲ့ဒီပုံစံ15ဖောင်နေဒါကြောင့်အချိန်နေရသူတို့လည်းပို့စောယူတာဖြစ်နိုင်တယ်အဲ့ဒီကနေပြီးကျမတို့ကတ်တင်တယ်ကျမတို့နံပါတ်နဲ့ပြန်လာမှဒီကိုတန်ယုံကိုအဲ့တော့ကျမရဲ့မဲပေးခွင့်လက်မှတ်ဒီကျမရဲ့တာဝန်မျိုးနဲ့ဆိုတာဝန်မျိုးနဲ့မှာကျမကနံပါတ်စင်ရင်နဲ့ထွက်လာပြီးသားအဲ့ဒါကိုဒီကနေကြိုတင်မဲပို့လိုက်တာပေါ့နော်
ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေပေါ်ယုံကြည်နိုင်စရာအကြောင်းအားနည်းနေပေမဲ့နိုင်ငံသားတို့ရဲ့ရပိုင်ခွင့်ကိုအဆုံးရှုံးမခံခြင်းတဲ့အတွက်သူ့အနေနဲ့2015ရွေးကောက်ပွဲမှာမဲပေးသွားမှာဖြစ်တယ်လို့မတ်မီကျော်စွန်းညွန့်ကပြောပါတယ
်လွတ်လပ်မယ်တရားမျှတမယ်လို့တော့အမှန်တိုင်းပြောရင်ယုံကြည်လို့မဲပေးတာမဟုတ်ပါဘူးကျမရဲ့အခွင့်အရေးကိုကျမအဆုံးရှုံးမခံခြင်းလို့ကျမမဲပေးတာပါမဲပေးဖို့ကြိုးစားတယ်ဆိုကြကြတယ်ပြောင်းလဲခြင်းလို့ပါပြောင်းလဲခြင်းနဲ့ဆိုကြတယ်လည်းNLD ပါတီကိုမဲပေးခြင်းလို့ပါပဲ
မြန်မာ passport ကန်ဆောင်ထားတဲ့မြန်မာနိုင်ငံသားအများစုဟာထိုင်းမလေးရှားစင်ကာပူနဲ့အခြားနိုင်ငံတချို့မှာတွားရောက်အလုပ်လုပ်နေကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့မဲပေးပိုင်ခွင့်ရှိတဲ့မြန်မာနိုင်ငံသားအရေအတွက်အတော်နည်းတယ်လို့သိရပြီးမဲပေးခွင့်ရှိသူစီးရင်ကိုမကြခင်ထုတ်ပြန်သွားမှာဖြစ်တယ်လို့ Washington DC မြန်မာတန်ယုံက VO မြန်မာပိုင်းကိုပြောပါတယ်ခင်ဗျာပြည်ဝရဲ့ဗိုလ်ဓုနှင့်မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါခုဆက်ပြီးတင်ပြချင်တာကကိုစလေလောင်းမဲဆွယ်စည်းရုံးမှုစတင်တဲ့နေ့မှာအင်အားကြီးပါတီတွေအကြိမ်နဲ့မဲဆွယ်စည်းရုံးလှုပ်ရှားနေကြပြီဖြစ်ပေမဲ့လူနည်းစုတိုင်းသားပါတီတွေကတော့မဲဆွယ်စည်းရုံးရေးကိုကြဲကြဲပြန့်ပြန့်မလှုပ်ရှားနိုင်ကြသေးပါဘူးချင်းပြည်နယ်လိုသဘာဝဘေးအန္တရာယ်ခံခဲ့ရတဲ့ဒေသတွေမှာလမ်းမဆက်တွေအခက်အခဲရှိနေတယ်လို့ကချင်ရှမ်းရခိုင်ပြည်နယ်တွေကတချို့ပါတီငယ်တွေအတွက်လည်းရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေကြောင့်စီယုံရေးကိုဇောင်းပေးဇောင်းမပေးနိုင်သေးတဲ့အခြေအနေတွေမှာရှိနေပါတယ်။လ ဒါမဲ့ယူကော့ပွဲမှာတိုင်းသားလူနေစုတို့ရဲ့ကိုစားပြုဝင်ရောက်ရှင်မြိုင်မဲ့နိုင်ငံရေးပါတီတို့ရဲ့သဘောထားအခြေအနေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
။စက်တင်ဘာလ10ရက်နေ့မှာစတင်လိုက်တဲ့ကိုစလဲလောင်းမဲဆွယ်စည်းရုံးမှုကာလပထမရက်မှာပဲမြန်မာပြည်မျိုးကြီးတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေအပြိုင်ဆိုင်မဲဆွယ်လှုပ်ရှားမှုတွေစတင်လိုက်ကြပြီးမဲတိုင်းသားလူနေစုကိုစားပြုပါတီငယ်တွေအတွက်တော့ဒီလိုအခြေအနေမျိုးမရှိပါဘူး။ချင်းပြည်နယ်တွန်းဆန်တဲ့တီးတိန်နောက်စကိုင်းတိုင်းတို့ကလွတ်တော်အမတ်နေရာ၁၇နေရာဝင်ရောက်ရှင်ပြိုင်မဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုစာဦးကျင်းစွန်မန်းကတော့မဲဆွေရေးအခက်အခဲကိုအခုလိုပြောပါတယ
်။အခက်အခဲကတော့အဓိကကြီးလမ်းပန်းဆက်သွယ်ရေးမှာအခက်အခဲရှိပါလိမ့်မယ်။ချောင်းဒီအလုံးကတရားရည်ပြတ်သွားတော့လေ။သို့တကင်ကျွန်တော်တို့ဒီတီးတိန်ရဲ့အထက်ဆိုရင်ရှိသမျှချောင်းတွေကတရားရည်အကုန်လုံးပြတ်တဲ့အခါကျတော့အခက်အခဲရှိပါတယ်။
ရခိုင်ပြည်နယ်တဲကကမန်တိုင်းရင်းသားတို့ကိုကိုစားပြုပြီးအမှတ်နေရာ6နေရာဝင်ရောက်ရှင်ပြိုင်မဲ့ကမန်မျိုးသားတိုးတက်ရေးပါတီအကြီးအကဲတဦးဖြစ်တဲ့ဦးစော်ဝင်းကတော့တနိုင်ငံလုံးအတိုင်းအတာဝင်ရောက်ရှင်ပြိုင်ရမယ့်ပါတီကြီးတွေရောရခိုင်တိုင်းရင်းသားကိုစားပြုရှင်ပြိုင်ချမယ့်ပါတီတွေနဲ့ပါရှင်ပြိုင်နိုင်ဖို့မလွယ်ဘူးလို့ပြောပါတယ
်။ဒီကြတာကတော့ကျွန်တော်တို့ကမန်တိုင်းရင်းသားများကိုကမန်မျိုးသားတိုးတက်ရေးပါတီကိုဟိုလားသူတို့ကလွယ်ပြီးကျန်တဲ့သူကမဲပေးဖို့ဆိုတာကျွန်တော်တို့ကတလောက်ကြီးပေါ့ခုနလိုဟိုကျွန်တော်တို့အပေါ်မှာတို့ရဲ့ဥစ္စာပေါ့နော်အကူမှုကတခြားပါတီတွေပေါ့နော်မရခိုင်ပြည်နယ်ထဲမှာဆိုရင်ရခိုင်တိုင်းရင်းသားပါတီတွေရှိတယ်ဆိုတော့ရခိုင်တိုင်းရင်းသားများဟာတို့ပါတီကိုကြော်ပြီးကျွန်တော်တို့အကူဖို့အကြောင်းမရှိဘူးလေ
ကမန်တိုင်းရင်းသားများဒန်းတူအခွင့်အရေးရရှိရေးကိုဦးစားပေးမယ်ကမန်မျိုးသားတူတက်ရေးပါတီအနေနဲ့မဲဆွယ်လှုပ်ရှားမှုတွေလည်းမလုပ်နိုင်ဘူးလို့ဦးစော်ဝင်းကပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာနေထိုင်ကြတဲ့လော်ဝေါ်တိုင်းရင်းသားတို့ကိုကိုးစားပြုရှင်ပြိုင်မဲ့လော်ဝေါ်အမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လာမယ့်ရက်ပိုင်းအတွင်းမှာပဲမဲဆွယ်စည်းရုံးမှုတွေစမယ်လို့ပါတီအကြီးအကဲတူဖြစ်တဲ့ဦးတောင်ခေါင်ကပြောပါတယ
်။အေးပြင်တော့ပြင်ဆင်နေပြီဟုတ်တယ်ဒါပေမဲ့စတော့မစတိပါဘူး။နှစ်ချံတစ်သက်ခါနဲ့စဖို့ဟုတ်တယ်။ပြိုင်မှာမြို့နယ်ပေါင်6မြို့နယ်ဟုတ်တယ်။ဆော့လော်မြို့နယ်ဖွေမြို့နယ်ဝိုင်းမော်မြို့နယ်အဲမြစ်ချနာမြို့နယ်ကချင်ပြည်နယ်၄မြို့နယ်နောက်ပြီးရှမ်းပြည်နယ်ကြတော့ဟိုဟာလာရှူမြို့နယ်ကွန်တုံမြို့နယ်နှမြို့နယ်ပေါင်းရင်6မြို့နယ်ဟုတ်တယ
်ရှမ်းပြည်နယ်ရှေးပိုင်းမိုင်းဆက်ဒါချစ်လေးကျိုင်းတုံမြို့နယ်တို့မှာအခါတိုင်းရင်းသားတွေကိုကိုစားပြုရှင်ပြိုင်မဲ့အခါအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့မဲဆွယ်စည်းရုံးမှုတွေမစနိုင်သေးပေမဲ့အခါတိုင်းရင်းသားတို့ရဲ့အလုံးရင်းနဲ့ထောက်ခံမှုကိုရမယ်လို့မျှော်လင့်ထားတဲ့အကြောင်းပါတီရဲ့အကြီးအကဲဦးအားလေကပြောပါတယ်
ကျွန်တော်ပိုကောင်းမယ်လို့ထင်ပါတယ်။ကျွန်တော်လူမျိုးအနေနဲ့ရေးရောင်ဝင်ကြီးပါလို့ကျွန်တော်ပိုကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ်။တိုင်းသားပါတီလေးကျွန်တော်ကို့လူမျိုးကိုစားပြုတဲ့ပါတီရောတခုပဲရှိတာ။ပေါ်ရတဲ့ကတော့ကျွန်တော်အမျိုးသားစုစည်းဖို့ပေါ်နံပါတ်1ကနော်။စုစည်းပြီးတော့ဥဆောင်တဲ့နိုင်ငံတော်ဥဆောင်မှုကိုပင်ပြီးတော့အမျိုးသားကဏ္ဍနဲ့ပေါင်းဖို့ပေါ့နော်
။ရှမ်းပြည်နယ်ညောင်ရှိမြို့နယ်တခုထဲမှာပဲဝင်ရောက်ရှင်ပြိုင်မဲ့အင်းတိုင်းရင်သားအဖွဲ့ချုပ်ပါတီကတော့မဲဆွယ်မှုတွေစတင်နေပါပြီ။ပါတီအကြီးအကဲဦးတင်အောင်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့ဆက်တော့စာပြီးလှုပ်ရှားနေပြီပေါ့နော
်ဟုတ်ကဲ့
ဟိုစီမံချက်တွေပါဆွဲပြီးတော့မှမြို့နယ်ပုံရှင်ကိုစီမံချက်တွေတင်ပြီးတော့မှကျွန်တော်တို့အချိန်ကမှစာပြီးတော့မှရှင်းနေတာတော့ပေါ့ပြောတာတော့စီရင်တာလုပ်နေပြီတော့ညာရှင်းနေတယ်ပါဆင်တာအော်ဟုတ်ပါတယ
်ဟုတ်ကဲ့ရှင
်ကျွန်တော်မှတော့တခြားနေရာတွေဝင်ပြန်ဖို့ကြတယ်စောစားရပါတော့ကျွန်တော်ပတ်ပြီးလေးကြတော့ check ရရှိပါဒီစီရစာပေါ်ရလာရစာပေါ့နော်
တိုင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့ပါတီငယ်တွေအနေနဲ့တော့တနင်္ဂနွေအတိုင်းအတာဝင်ရောက်ရှင်ပြိုင်ကြတဲ့နိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ပြီးမဲဆွယ်စည်းရုံးမှုကတော့ကြဲကြဲပြန့်ပြန့်မလုပ်နိုင်ပါဘူး။ဒါပေမဲ့လည်းတိုင်းရင်းမျိုးနွယ်စုတွေရဲ့ထောက်ခံမှုကိုအတိုင်းအတာတစ်ခုအထိရမယ်လို့ခန့်မှန်းထားကြပြီးအများစုကတော့တိုင်းရင်းသားရေးရာဝင်ကြီးနေရာတွေကိုအဓိကထားရှင်ပြိုင်နေကြတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3အင်္ဂလိပ်စာနဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
အခုချိန်မှာဟို3600ဆိုတော့အကြမ်းင်းတလောက်3000လောက်ဖြစ်သွားတဲ့အချိန်မှာသူ15သိန်းတိုးပြီးမပေးနိုင်တော့လို့ရှိရင်သူ9ယောက်ကိုအလုပ်ထုတ်
မြန်မာလူသမားတွေရဲ့လုခလစာ3600ဆုံးဖြတ်ခဲ့တဲ့နောက်ဆက်တွဲအခြေအနေတွေကိုဆွေးနွေးထားတဲ့အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုမကြာခင်တင်ဆက်သွားဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရွေးကောက်ပွဲမှာစစ်တပ်ရဲ့အနေထားဆွဲခေါင်းစဉ်နဲ့ The Statesman မှာလဲရေကင်ရေးသားထားတဲ့သုံးသပ်ချက်ကိုဦးစွာတင်ပြလိုပါတယ်မဲဆွဲကာလမြန်မာနိုင်ငံမှာစတင်ပါပြီအချိန်တော့သိပ်မရသေးပါဘူးကြည့်ရတာကတော့အချိန်နဲ့ရှင်ပြိုင်ရမယ့်ပွဲဖြစ်ပါတယ်အပြောင်းလဲလုပ်ရမယ့်အချိန် Time for Change ဆိုတဲ့ NLD ရဲ့ကြွေးကြော်သံဟာလက်ရှိဒုတိယသဘောထားပဲဖြစ်ပါတယ်ဒါပေမဲ့ပါတီရဲ့ပြဿနာကတော့ပါတီအမလောင်းရွေးချယ်မှုနဲ့အမလောင်းကိုမကြည့်နဲ့ပါတီအလန်းနဲ့ခေါင်းဆောင်ကိုပဲကြည့်ပြီးမဲပေးတာဆိုတဲ့စကားပဲဖြစ်ပါတယ်။လူလူဟာဒေါအောင်ဆန်းစုကြည်ကိုမဲပေးကြမှာကတော့သိကြပါရယ်။ဒါပေမဲ့သူတို့မျှော်လင့်သလိုအပြတ်သက် landslide ဖြစ်ဖို့ကတော့ခက်ခဲပါလိမ့်မယ်။ဒီနေရာမှာမဘာသာအဖွဲ့ကလည်း NLD အနေနဲ့အမလောင်းစီးရင်မှာမွတ်စလင်တွေကိုမထည့်ဖို့ဖိထုတ်ဖို့တောင်းဆိုထားတာဟာလည်းကောင်းကဲစရာတစ်ချက်ဖြစ်ပါတယ်။ယူကပွဲရလမှာဘယ်ပါတီမှအပြတ်သက်မနိုင်ပဲခိုမရောက်ဒီမရောက်လွတ်တော်မျိုးဖြစ်သွားနိုင်ပါတယ်အဲ့လိုဖြစ်လာရင် NLD ဟာသမ္မတရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးတွန်းအားပေးဖို့စတဲ့ကိစ္စတွေအတွက်ကြံပါတီငယ်တွေနဲ့မဟာမိတ်ဖွဲ့ရပါလိမ့်မယ်ဒါပေမဲ့ယူကပွဲလွန်ကာလအတွက်ပုံမိုးဆွေးင်စရာကောင်းတာကတော့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့ရင်ဆိုင်တူးလာတဲ့ကိစ္စပဲဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကပယ်ချခဲ့ပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်ရဲ့စစ်တပ်နဲ့ရင်ဆိုင်ရေးဟာလူထုပိုကြိုက်နှစ်သက်လာမှဖြစ်ပေမဲ့စစ်တပ်နဲ့တော့ကန်တော်စပူပြီးဖြစ်လာပါလိမ့်မယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အထူးသဖြင့်အမတ်နေရာတော်တော်များများနိုင်တယ်ဆိုရင်တော့ရွေးကောက်ပွဲပြီးအပေးအယူလုပ်နှိမ့်ရမယ့်ကိစ္စကိုအလေးထားစဉ်းစားရတော့မှာဖြစ်ပါတယ်။အဲ့ဒီမှာသူ့ရဲ့စစ်တပ်အပေါ်သဘောထားအသိအရေးကြီးပါတယ်။စစ်တပ်နဲ့စစ်မြေရေးလုပ်ရင်တော့လူထုထောက်ခံမှုကျဆင်းနိုင်ပါတယ်ဒါပေမဲ့ရွေးကောက်ပွဲအပြီးနှိမ့်ရမှာအလေးစားနိုင်ပါတယ်တစ်ဖက်မှာ NLD ဟာမဲအရေးအတွက်အဆက်မတန်အနိုင်ရရှိသွားတဲ့ဆိုရင်တော့စစ်တပ်ဟာအာဏာသိမ်းပြီးထိုင်းနိုင်ငံလိုမျိုးဖြစ်သွားနိုင်တဲ့အန္တရာယ်လည်းရှိနေပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်မင်းအောင်နိုင်ကရွေးကောက်ပွဲရလမှာဘယ်သူပဲနိုင်နိုင်လက်ခံမယ်လို့ဆိုပေမဲ့သူတို့အလိုကျမဖြစ်လာရင်တော့ဖွဲ့စည်းပုံနဲ့အညီအာဏာသိမ်းနိုင်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့စစ်တပ်အပေါ်သဘောထားဒီနေရာမှာသိအရေးကြီးပါတယ်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်အပေါ်သဘောထားတင်းမာလေလေဒီလိုအာဏာသိမ်းနိုင်တဲ့အလားအလာပုံများလေလေပဲဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးမြန်မာအတိုက်ခံခေါင်းဆောင်ရင်ဆိုင်နေရတဲ့အတားအဆီးသစ်များဆိုတဲ့ခေါင်းစဉ်နဲ့ World Street Journal မှာစီဘာနီမာတာနီနဲ့မျိုးမျိုးတို့ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်စီအုပ်ချုပ်ရေးလွန်မြန်မာပြည်ရဲ့အလွတ်လပ်ဆုံးရွေးကောက်ပွဲအတွက်မဲဆွယ်မှုတွေစတင်လိုက်ပါပြီ။ဒေါအောင်ဆန်းစုကြည်ရဲ့ပါတီဟာပြင်းထန်တဲ့ရှင်ပြိုင်မှုတွေနဲ့ရင်ဆိုင်နေရပွဲရှိပါရယ်။1990ပြည့်နှစ်2012တို့မှာမဲအများအပြားအနိုင်ရရှိခဲ့ပြီးမြန်မာနိုင်ငံရဲ့အထင်ကြီးအနိုင်ငံရေးစင်ကြီးတာဖြစ်တဲ့ခိုတောင်းတစိ့ကိုတက်ဆင်ထားတဲ့ NLD ဟာနိုဝင်ဘာ10ရက်ရွေးကောက်ပွဲမှာအလားတူနိုင်နိုင်မယ်လို့မျှော်လင့်နေပါရယ်။ဒါပေမဲ့ပြိုင်ဘက်ပါတီတွေရဲ့အင်အားသစ်တွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့မှားယွင်းတဲ့လူရတချို့ကြောင့်ရွေးကောက်ပွဲရဲ့အောင်မြင်မှုဟာအရင်လောက်အပြတ်သက်ရှိလိမ့်မယ်မဟုတ်ဘူးလို့အကြက်ခတ်သံကြည့်သူတွေကသုံးသပ်ကြပါတယ်။အဓိကအခက်အခဲကတော့ကာကွယ်ရေးဦးစီးချုပ်ခန့်နဲ့စစ်သား25ရခိုင်နှုန်းလွှတ်တော်မှရှိနေတဲ့ကိစ္စပါပဲ။အနိုင်ရတဲ့ပါတီဟာလူများစုအစိုးရဖြစ်ဖို့အမတ်ဥယျာဉ်3ဘုံ2ဘုံကျော်ရမှဖြစ်ပါတယ်။ဒါဟာ NLD အတွက်ရောပြည်ခိုင်ဖြိုးအတွက်ပါခက်ခဲတဲ့ကိစ္စတရားဖြစ်ပါတယ်။ဆိုတော့ဘက်ကမှအပြတ်သက်မနိုင်ရင်စီးပွားရေးမရေရာချိန်မှာဟိုမရောက်ဒီမရောက်လွတ်တော်ဖြစ်လာနိုင်ပွဲ Sinebi, soya possible to Tajin Ninjawa Sinibare. Siboyen and Sine Ubriya Kisare Dole, a train jamming donimare. Jankin Pomchuiga or Thruye Buha to Huha. A take a sit down and send a Mugu Piamelo Sutara Piapare. Mabidu Kunase Yarano need Hine Gilago Bobi late Havare. Ting we Yavo Kakani Gilaga Leathamarigo through Sua Ting with Yashi on Songa Bigger Elule Leathamariga Suare. NLE အဒီကပြတ်နာတခုကတော့ပါတီတွင်စီယုံဖို့ခက်ခဲနေပြီးဒေါန်ဆန်းစုကြီးအနေနဲ့ခေါင်းဆောင်မျိုးဆက်သစ်ပြုစုပြုထောင်မှုမရှိခြင်းပဲဖြစ်တယ်လို့ဖော်ပြထားပါရခင်ဗျာ။ဒီရွေးမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုန်စနစ်တနင်္ဂနွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါရ။ စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လေနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုအေရှာဆက်7ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
QA ရုံမြင့်တန်ကြားအစီအစဉ်တွေကိုည9:00နာရီနောက်ပိုင်းမှာရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့အမေရိကန်အီဒီယန်3အင်္ဂလိပ်သင်ခန်းစာကို
Out of touch.
Pipare. Salumbanga. OUT out. OF off. Out of ka. Pimbe yaunida. Touchka. Titwe musuro. Sakzut kunye. Diet. Divegaro. Titwimu a pimbe yawni dabo. Idiom sure tovai divegaro, kukune sepjanida, the kukune titwimu atlan winida, the kukune titwimu kinkwanida gusalubare. Di donne badelu, Josh go be the umago de la chichayama.
If you want to get a good job these days, you can't be out of touch with the latest technology.
Kukima, lukangwang yajino. Now, some more, nipinadwine, titwemu, kinkwa nilum, pipu, lo debe yabare. Josh go be the umagun, not a cablila, chijay alma.
If you want to get a good job these days, you can't be out of touch with the latest technology.
Kukune, sepjanida, the kukune, titwemu, atlan winida, the kukune, titwemu, kinkwa nidagus, idiom atonia, belu biomle.
Out of touch.
Lo biolu yabare. Eragaro, dinim netwe, dimpia gere, idiom atome pipari.
American idianto, English dingazarigo, VOA menakinima, dolala tanga, tinsa binira, piparekmia. A guru inganya, diaili line, season go, pian let, tinsa parome. A ludomari at any lo alaga, lo aga, jet.
သုံးနှောင်း၆၀၀တတ်မှတ်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အကျိုးဆက်တွေနဲ့ပတ်သက်လို့ဒေါခင်မျိုးသက်ကစီစဉ်ဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင့်။အင်ကန်နေ့ညဒိုင်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။ ဒီကနေ့ဆွေးနွေးမယ့်အကြောင်းအရောဒီအလုတ္တမားတွေလှူအားကလာစာအကြောင်းပါ။ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အလုတ္တမားသမဂအဖွဲ့ချုပ်ကဥက္ကဋ္ဌဦးအောင်လင်းနဲ့။နောက်မြန်မာနိုင်ငံကုန်တယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကတွဲပက်အထွေထွေတွင်းမှုသုံးဒေါက်တာဒေါ်တက်တက်ခိုင်ပါ။ဦးအောင်လင်းအရင်ဆုံးစပြီးတော့ပြောပေးပါ။
โอเคดีในตรงค่าจริงเวดีอุบัติเหตุจะท้านน่ะเราเจอเนี่ย ဥပဒေကြောင့်ရဒီနေဆုံးခကျင်းဝေးတတ်မှတ်တဲ့ဆန်နှုံးကိုလူသမားတွေခံစားခွင့်ရသွားတယ်။သို့တော်လည်းပဲဒီကုန်စည်နှုံးမြင့်တက်လာတဲ့အချိန်တွေပေါ်မှာမူတည်ပြီးတော့ဒီအလုပ်သမားတွေကတော့ဥပဒေရပေးတဲ့အခွင့်အရေးဟာပေးကပေးမရဆိုတဲ့အချိန်တွေမျိုးကိုရောက်တယ်။ဒီရပိုင်းထဲမှာပဲနောက်ဆက်တွဲတွေကဘာတွေဖြစ်လာတယ်လဲဆိုတော့ဒီသူ့လုပ်ငန်းရှင်တွေက
ဒီ3600အပြင်မှာပေါင်းဆက်ပေးရမယ်ဒီ ferry season ပေးတာမျိုးတွေဖြုတ်လိုက်တာမျိုးတွေပေါ့နော်အခြားအခွင့်အရေးတွေတော်တော်များများကိုရုပ်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဒီလူသမားတွေကဒီကိုလန်းစိမ့်နဲ့ကိုအလုပ်ကိုသွားရမယ်ကိစ္စမျိုးတွေဖြစ်ပေါ်လာတယ်အခြားအခွင့်အရေးတွေရုပ်သိမ်းလိုက်တဲ့အတွက်ဒီလူသမားတောင်းဆိုမှုတွေပြန်လည်ဖြစ်ပွားလာတယ်နောက်အချို့ဆက်ယုံတွေက3600ကိုမပေးနိုင်တဲ့အတွက်ကြောင့်မို့လို့ဆက်ယုံပိတ်လိုက်တာကတယုံပေါ့နော်လောလောဆယ
်
နောက်ဒီလူသမားအင်အားရှော့ချလိုက်တဲ့ဆက်ယုံတွေလည်းအများကြီးဖြစ်ပေါ်လာတော့တွေ့ရပါတယ်ခင်ဗျာလောလောဆယ်ကတော့လူသမား
ဟုတ်ကဲ့ပါဦးအောင်လေနောက
်မိုးလက်မဲ့ဖြစ်ပြီပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့တထောင်ကျော်ကျော်အလုပ်လက်မဲ့ဖြစ်ဒါဒီကြောင်းနေနောက်ဆွံ့ရကြတာပေါ့နော်အခုမြန်မာနိုင်ငံကုန်တယ်ကြီးများတင်ရဒေါက်တာဒေါ်တက်တက်ခိုင်ပြောပါဦး
ကျွန်မကတော့ဟိုလောက်ခလာစာနဲ့ပတ်သက်လို့ဒါအလုပ်ရှင်နဲ့အလုပ်သမားကြားမှာညှိနှိုင်းရတဲ့ကိစ္စတွေပေါ့နော်ဆိုတော့ကျွန်တော်တို့ကဟိုညှိနှိုင်းတော့ဝင်တစ်ဖက်နဲ့တစ်ဖက်ကကိုင်းကျုံမီကျုံကိုင်းမီဖြစ်တယ်တလီတဲ့စီတခီးတဲ့သွားတွေဖြစ်တယ်ဒါဒီလူတန်းစားတိုက်ပွဲမဟုတ်ဘူးပေါ့နော်ဒီအလုပ်ရှင်နဲ့အလုပ်သမားဆိုတဲ့မတူညီတဲ့အခြေခံပေါ့မူတည်ပြီးတော့မှဒါလူတန်းစားတိုက်ပွဲမဟုတ်ဘူးဆိုလို့ရှိရင်ကျမတို့အလုပ်ရှင်ပဲဖြစ်ဖြစ်အလုပ်သမားပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အတိုင်းကြီးအတွင်းမှာနော်အတူမီတင်းနေတိုင်းနဲ့ကျမတို့ရဲ့လူအဖွဲ့အစည်းအဖွဲ့မျိုးတိုးချဲ့ဖို့လို့အတွက်ကိုကျမတို့ကလက်တွဲပြီးတော့မှလုပ်ဖို့ကင်ဘက်တွေဖြစ်တယ်ဆိုတော့ဒီခံယူချက်လေးနဲ့အရင်ပေါ့နော်ကျမအဲ့ဒါလေးကိုပြောချင်ပါတယ်ရှင်နောက်တစ်ခုကကျတော့မှန်ပါတယ်ဟိုဦးအောင်လင်းပြောသလိုပဲဒီ3600နဲ့တတ်မှတ်လိုက်တယ်ပေါ့နော်တတ်မှတ်လိုက်တဲ့အချိန်မှာနောက်အကျိုးသက်ရောက်မှုကတော့ဓမ္မဋ္ဌိဌာန်ကြကြပြောလို့ရှိရင်အကျိုးသက်ရောက်မှုဆိုတာဒီအပေါင်းလက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိတယ်လို့အနှုတ်လက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိနိုင်တယ်ပေါ့နော်ဟိုအပေါင်းလက္ခဏာဆောင်တယ်ဆိုတာပါဒီလေဆိုလို့ရှိရင်ကျမတို့ဝန်ထမ်းနေလာစာတိုးတဲ့အတွက်ဒီလာစာတိုးပြီးရတဲ့ဝန်ထမ်းတွေဟာနော်သူ့ရဲ့သုံးဆွဲမှုပုံစံတွေပြောင်းလာတယ်နော်အယောင်းဝယ်တွေတိုးတက်လာပြီးဝယ်လိုအားတွေတိုးတက်လာပြီးတော့မှဒီစီးပွားရေးလုပ်ငန်းကိုလည်းပြန်ပြီးအကျိုးပြုတာတွေရှိနိုင်တယ်ပေါ့နော်နောက်သူတို့ရဲ့ပညာရေးတန်းမှာရေးပို့ပြီးမှရင်းနှီးမြှုပ်နှံလာနိုင်တယ်လို့နော်စသဖြင့်သူ့ရဲ့တခြားတိုးတက်ရာတိုးတက်ကြောင်းတွေစူးစမ်းဖို့လို့အတွက်ကိုအချိန်တွေပို့ရလာတယ်ပေါ့နော် over time တွေလုပ်ကြမလို့တော့ဒါလို့နော်လာစာလုံလောက်သွားတဲ့အတွက်ဒါမျိုးလည်းရှိနိုင်တယ်လို့နောက်တစ်ခုကအနှုတ်လက္ခဏာကတော့ခုနဥအောင်ရင်းပြောသွားတယ်လို့ပဲပေါ့နော်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကြည့်လို့ရှိရင်ဥပမာထားပါတော့နော်ဟို15ရောက်တဲ့အထက်လို့ပြောထားတဲ့အခါကျတော့ဒီ15ရောက်ကိုအရင်တော့လစာ10သိန်းနဲ့ဟိုတစ်လောက်10သိန်း10သိန်းပေးပြီးဒီလုပ်ငန်းကိုလည်းပတ်ခဲ့တဲ့အချိန်မှာအခုချိန်မှာဟို3600ဆိုတော့အကြမ်းင်းတစ်လောက်3သိန်းလောက်ဖြစ်သွားတဲ့အချိန်မှာဒီ15သိန်းတိုးပြီးမပေးနိုင်တော့လို့ရှိရင်ဒီ9ရောက်ကိုအလုပ်ဖြုတ်ရမှာဖြစ်လာတယ်ပေါ့နော်အလုတ်ကင်ခွင့်လန်းနေချင်းချောက်မှုကလည်းတစ်ဖက်မှာရှိနေတယ်ပေါ့နော်ဆိုလို့ရှိရင်ကျမတို့ကအဆုံးဖြတ်ချက်တစ်ခုချတော့မယ်ဆိုတာနဲ့အဲကျမတို့ဘာအဝဲယုံကြည်လဲဆိုလို့ရှိရင်ဒီဈေးွက်စီးပွားရေးစနစ်ပေါ့နော်ဈေးွက်စီးပွားရေးလို့ပြောလို့ရှိရင်ကျမတို့ကဝယ်လိုအားတွေရောင်းလိုအားတွေပေါ့နော်ဆိုလို့ရှိရင်ဝယ်လိုအားရောင်းလိုအားပေါ်မှာပဲဈေးဆိုတာဖြစ်တယ်အဲ့လိုအလားတူပဲပေါ့နော်အလုတ်သမားဈေးွက်လို့ပြောလို့ရှိရင်လည်းကျမတို့တိုင်းပြည်ထဲမှာရှိတဲ့အလုတ်ကင်ခွင့်လန်းနေရဘလောက်ရှိတာလဲအလုပ်လိုချင်တဲ့သူအရေးအတွက်တွေကဘလောက်များနေတာလဲပေါ့နော်အဲ့ဒါပေါ့လေကျမတို့မူတည်ရဲ့ပေါ့နော်မူတည်ပြီးတော့မှဒီဥပဒေနဲ့ပြဋ္ဌာန်းလိုက်တာဒီအတီပဲဖြစ်မှာလားဆိုတာကလေဒီမေးခွန်းထုတ်ပြတဲ့ခုဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုပြင်ဥပဒေဆိုတာတော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်တော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်ဒါပေမဲ့တော့ဟိုအချိန်နေတွေကြတော့အပြင်မှာပြောင်းနေတယ်ပေါ့နော်ခုနဥအောင်လင်းပြောတာဆိုဒီ exchange rate တွေကြောင်းလာလို့လို့inflation တွေဖြစ်တာလို့လို့ market mechanism ဆိုတာကြီးอ่ะဒီ secret သဘောတရားရရှိနေတဲ့ခါကြတော့အဲ့ဒါကိုလည်းကျမတို့ကမျက်ကွယ်ပြုပြီးတော့မှဥပဒေကိုအရန်အားကိုးလို့လေမရဘူးလို့ကျမတော့ထင်တယ်ပေါ့။
ဟုတ်တယ်မှာဟုတ်ကဲ့ဒေါက်တာတက်ခိုင်ပြောတာပေါ့နော်ဒီဈေးကွက်စီးပွားရေးစနစ်အတိုင်းကြည့်ရမယ်ပေါ့နော်အခုဒီဆွေးနွေးဒိုင်းရိုက်လေးလိုင်းမှာပါဝင်ပြီးတော့ဆွေးနွေးဖို့အတွက်ဥကြော်လင်းလေးလိုင်းပေါ်ရောက်ပါ
ဟုတ်ကဲ့အဲ့လိုလုပ်ကကြီးဝင်ဆိုတာကစိုးစိုးတို့နဲ့တော့ပြန်ဆန်းထားတယ်ဒါပေမဲ့လည်းအဲ့ဒီတော့တမရကအခုတာဝန်ယူရတယ်အခုတော့နောက်တစ်ခါထပ်ပြီးဥပဒေမှာကျွန်တော်အမေမို့ညှိနှိုင်းလိုက်တော့ဒီညှိနှိုင်းတဲ့အချိန်နဲ့ဒါကိုပြန်ဆန်းပြီးတော့အတည်ပြုရတဲ့အချိန်မှာကျွန်တော်တို့တာဝန်ရှိတဲ့လူတွေကသူတို့အတည်ပြုပြီနဲ့တင်းနဲ့ရိတ်ကြည့်ပြီကျွန်တော်တို့မြင်လာတော့ irregular ပေါ့ဗျာမဖြစ်နိုင်ဘူးဘာကြောင့်လဲဆိုတော့ဗမာပြည်မှာရိတ်ရှိရှင်တွေက inflation တွေလည်းဖြစ်ပြီးတော့ငွေကြီးတွေတန်ဖိုးတွေလည်းပဲအခုဆိုလို့ရှိရင်ဒီရိတ်ရှိရှင်တွေမှာပြောမယ်ဆိုရင်လူတွေလည်းလူလစားတွေကရိတ်ရှိရှင်တွေဝန်လို့ထုတ်ပြန်မပြတော့ဘူးအရင်တော့တနေ့3000နဲ့လောက်တယ်လို့အခုတနေ့9000နဲ့မှ6000နဲ့မှလောက်တယ်အဲ့တော့ဒီအနည်းဆုံးတော့ကျင်းဝရပထမဘုံရင်ဖြစ်ပေါ့ဗျာအမျိုးမျိုးတခါလေသူကဟာ floating ဖြစ်နေကျွန်တော်ကဘယ်လိုလုပ်သူ့ကိုတိုးပေးမလဲကျွန်တော်တို့ဒီချက်လေကဗမာပြည်ရဲ့ငွေကြေးစိတ်ကိုကြိုးမှာအမှတ်ခံရနေမသိနိုင်ရင်အလုပ်သမားကလည်းငွေဝဲချေခံနေဆိုတော့ဒီမှာမေးလို့ပြင်းကြီးမှာကျွန်တော်ပြောသလိုရွှေခွက်နဲ့တော့ပက်လိုက်ပို့ပြီးပြီးတော့ကကြီးတယ် အခုလည်းအခုလိုအချိန်တွေမှာဒီပတ်သက်ပေးလိုက်တာအလိုသမားတွေသမင်းဝါကိုသမင်းငါကိုဒီအလုပ်တွေလည်းပြုတ်လို့ရှင်လည်းမတတ်နိုင်ဗမာပြည်လည်း facility မပေးနိုင်ဘူးဗျအစိုးရကလည်းပဲဒီရင်းနှီးမြှုပ်နှံတဲ့လူတွေအပေါ်မှာဟာအပြည့်အစုံလေးစစ်ကအစကျွန်တော်ရေခွက်တွေကဆက်ဈေးသက်သက်သာသာနဲ့အဲ့ဒါမျိုးလုပ်မပေးနိုင်တဲ့နိုင်ငံကြီးဖြစ်တယ်ဒါကလည်း corruption တွေကများပါတယ်အဲ့တော့အဲ့ဒါကိုပြောမယ်ဆိုတော့အချိန်ကြီးပဲတော်တော်ချိုးရလို့ရှိရင်တော့အချိန်နဲ့မပေးသေးတဲ့အချိန်မှာဒီလိုမျိုးဟာဥရနဲ့သတ်မှတ်လိုက်ချင်းပြီဥပဒေကြီးအချိန်နဲ့မပေးလို့သတ်မှတ်ရင်ဘယ်ဥပဒေမှကောင်းတယ်ဘောလို့မရဘူးခင်ဗ
ျဟုတ်ကဲ့ပါဆရာဥကျော်လင်းကဝါရင်တရားလွှတ်တော်ရှိနေတူပါသူကတော့ဒီအခုလိုမျိုးပြောင်းလဲပေးတာကိုအချိန်မတန်သေးဘူးလို့ပြောပါတယ်အခုဒါနဲ့ပတ်သက်ပြီးတော့ဗောနော်ဒီနောက်ဆက်တွဲပေါ်ပေါက်နေတဲ့ပြဿနာတွေကအများကြီးပါဆရာဒီပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အစိုးရဘက်ကဘာတွေလုပ်ပေးနိုင်လဲဆိုတာသိရဖို့ဒီသမရစီးပွားရေးအကြံပေးတူဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကိုကျွန်မဖိတ်ခဲ့ပါတယ်ဒါပေမဲ့သူကမအားတဲ့အတွက်ဗောနော်အတန်ဖိုင်လေးယူထားပါတယ
်အလုပ်ရှင်ဘက်ကပေးနိုင်တဲ့အနေထားရေအလုပ်သူမဘက်ကရတဲ့လကနဲ့နော်စာဝန်ကြီးပြေလေတဲ့ဟာမျိုးအဲ့တော့တကယ်တမ်းတော့တကဘာလို့မှာပေါ့ကျွန်တော်တို့အမေရိကမှာတော့အိုဘားမားနော်ဒီအ ਨੇ ဆုံးလွတ်ခလာစာကိစ္စကသူလည်းတော်တော်လေးစဉ်းစားနေရတဲ့နေသားရှိတယ်ဟိုမှာထိုင်းမှာလည်းလုပ်တယ်အိန္ဒိယနိုင်ငံတွေမှာလည်းလုပ်တယ်စင်ကာပူမှာဆိုရင်လုပ်အဆရှိပေါ့အဲ့တော့နိုင်ငံတိုင်းလူလူဒီအလုပ်အ ਨੇ ဆုံးလွတ်ခလာစာကိစ္စကတော့ဒီသုံးမွေဆိုင်လူအလုပ်ရှင်ရဲ့အလုပ်သမားရဲ့နိုင်ငံတော်အစိုးရရဲ့ဒီသုံးခုကပေါင်းပြီးဆောင်ရရတာပဲလေအခုကတော့3600ဆိုတာတတ်မှတ်ပြီအဲ့တော့တတ်မှတ်ပြီးတဲ့အကျိုးဆက်တွေကိုလုံရှင်ဘက်ကရောအလုပ်သမားဘက်ကရောနိုင်ငံတော်အစိုးရဘက်ကရောတင်ပြမှုမေးကြိုင်တွေ့ရမှာပဲအခုဆိုရင်ကျွန်တော်အလုပ်ရှင်ဘက်ကဒီလောက်ခလာစာမပေးနိုင်တော့သူ့ဘက်ကဝန်ထမ်းတွေကိုရှော့တယ်နေတာရှိကောင်းရှိတယ်ဒီဘက်ကလည်းဒီ3600မှမရလို့ရှိရင်မလုပ်တော့ဘူးဆိုတဲ့ဌာနပြတာမျိုးလည်းရှိကောင်းရှိမယ်အမှားတော့ဒါဒီအားလုံးတတ်မှတ်ထားတဲ့နိုင်ငံတော်တတ်မှတ်ထားတဲ့နေဆုံးလောက်ခလာစာကိုဟိုသုံးဝင်ဆိုင်ကဒါကိုဆက်လက်ပြီးမော်နီတာလုပ်ဖို့လိုတယ်ဟို adjustment တွေဘယ်လိုလုပ်ဖို့လိုမလဲ။ဒါဥပဒေပိုင်းဆိုင်ရာနောက်ကနေဟိုရှာတို့ဘယ်လိုဆက်လုပ်နိုင်မလဲဆိုတာစဉ်းစားဖို့လိုတာပေါ့။ဟုတ်အခုအကျိုးဆက်တွေရှိလာပြီ။အဲ့ဒါတွေကိုသုံးသပ်ဖို့လိုတယ်။အဲ့ဒါတွေကိုရှာတင်တဲ့တာဝန်ရှိတဲ့လူကလည်းအမြဲတမ်းအကဲခတ်နေရမယ့်အနေအထားရှိပါတယ်။နော်
။ဟုတ်ကဲ့ပါဆရာ။အခုအစိုးရဘက်ကပေါ့နော်။ဟိုဘာလုပ်ပေးနိုင်မယ်လို့ဆရာအနေနဲ့ယူဆပါလဲ။ဥပမာဆိုရင်အလုပ်ရှင်တွေအလုပ်သမားတွေပေါ့နော်။ပြောပါတယ်ဆရာ။အခုကုန်စည်နှုန်းတွေကြီးလာတဲ့ကိစ္စပေါ့နော်။နောက်အစိုးရဘက်ကပံ့ပိုးပေးဖို့သူတို့ကလိုအပ်နေတယ်။နောက်တစ်ခါခီးသွားလာရေးစရိတ်တွေ။ဟိုအခုကသွားလာရေးရလဲဟိုဝန်ဆောင်မှုတွေတက်အောင်မယ်ဘာညာဆိုတော့ဒီစရိတ်တွေဈေးစကားတွေပေါ့နော်။နောက်ပြီးတော့ဝန်ထမ်းတွေနေဖို့ထိုင်ဖို့တွေ။အစိုးရဘက်ကဘာတွေပံ့ပိုးပေးနိုင်မှာလဲဆရာ။
ဘူဒီကိစားအရေးကြီးတာပေါ့။ဘာကြောင့်ဆိုဒီအနေဆုံးလောက်ကလာတာပြောတဲ့အခါမှာသူ့ရဲ့ cost of living ပေါ့နော်။ကုန်ကြမ်းစည်းအဲ့တော့နေရေးထိုင်ရေးသွားရေးလာရေးကိစ္စဟုတ်နိုင်ငံတော်ဆိုးရဘက်ကလည်းသူ့နီးသူ့ဟာနဲ့ဟိုတက်တောင်လူပေးနိုင်ရင်အဲ့ဒီတက်တောင်လူပေးနိုင်တဲ့အတွက်အလုပ်သမားတွေအတွက်ရောအလုပ်ရှင်အတွက်ရောရှိတဲ့ PR တွေနည်းနည်းလေးလျော့သွားနိုင်မှာပေါ့။အဲ့တော့နိုင်ငံတော်ဆိုးရအနေနဲ့ဒါလည်းစဉ်းစားနေတယ်။ဥပမာရေးတဲ့မှာဥပမာကျမကြီးဟိုအမကဏီပေးနိုင်နေကျမကြီးစောင့်ရှောက်မှုတွေပေးနိုင်နေဆိုတော့အာဒူရီမိုပညာရေးဆောင်ဆောင်မှုတွေကိုနိုင်ငံတော်ဆိုတာအာမခံနေဆိုပါတော့အဲ့လိုမျိုးလုပ်ပေးနိုင်လို့ရှိရင်ခုနလှုပ်ရှင်လို့ဒီမှာလူဦးရေဖက်ကနည်းနည်းလေးဆရာတို့ PR နည်းနည်းရော့သွားနိုင်တဲ့အနေအထားရှိတာ
ဟုတ်ကဲ့ပါဒီအစိုးရဘက်ကလုပ်ပေးနိုင်တာစဉ်းစားတော့မယ်လားဆရာဘာလက်တွေ့လုပ်ပေးတာလဲဆရာတွေ့ပါပြီလေ
အခုဆရာတို့စဉ်းစားနေအောင်လုပ်နေတာအာမခံနဲ့ပတ်သက်လို့ကျမကြီးအမန်ကန်ဒီစီစီနေဆောင်ရွက်နေတာတွေ့ရတယ်ဟိုပညာရေးအာမခံကတော့မလုပ်နိုင်သေးဘူးအဲ့တော့လုပ်နိုင်ဖို့လဲဆရာတို့ဟုတ်စနားမှာပဲအခုချက်ချင်းလည်းနေရကိုကမနစ်နေရမှာအလုပ်ကအနေဆုံးလုပ်ကလာတာကျွန်တော်ဟိုနော်ဥပဒေထွက်လာတဲ့ခါကျတော့ဒီတတ်မှတ်တာတဲ့ခါကျတော့ဒါတွေအားလုံးကနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စတွေအများကြီးကြံပြီးပါနော်
ဟုတ်ကဲ့ပါဆရာခီးစိတ်ကအစပေါ့နော
်အေးဒါပေါ့ခီးစိတ်လည်းလိုတာပဲအဲ့တော့ခီးစိတ်ကိုဥပမာဟိုဒီလှုပ်ရှင်ကလည်းတဝက်တမိုင်းဖြီးကြည့်ပြီးနိုင်ငံတော်ရှုပါလေဈေးတက်တောင်လုပ်ပြည့်တယ်ဆိုတော့ဒါအားလုံးအတွက်အဆင်ပြေတဲ့နေသားရှိမှာပေါ့နော်
ဟုတ်ဒါတော့ထုံးတက်ကလုခလာဆန်နဲ့ပတ်သက်တဲ့သဘောတဘာဝကိုပြောပါတယ်ဒီလုခလာဆာအလုသမားတွေတော်ဝင်ငွေပေါ့နော်နောက်အလုရှင်ကကကုန်ကျစရိတ်ဖြစ်ပါတယ်ဒါကြောင့်မလို့အလုသမားတွေဘက်ကပို့ပြီးတိုးချင်တဲ့ဆန္ဒရှိတယ်လို့အလုရှင်တွေဘက်ကလည်းထိန်းချင်တဲ့ဆန္ဒရှိတယ်ဒီနှစ်ခုကြားထဲမှာတတ်မှတာမဟုတ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအလုသမားအဖွဲ့ချုပ်ကနော်ဘလို့မြင်ပါလဲဥအောင်လင်းပြောပြပေးပါရှင
်ဟုတ်ကဲ့ဆရာမတော်တက်ခိုင်ပြောတာရောနောက်ဆရာကြီးဦးအောင်ထွန်းတက်ပြောတာရောနောက်ခုလုံးကဓမ္မဒိဋ္ဌာန်ကြားတဲ့အချက်တွေဖြစ်ပါတယ်အဓိကကတော့ infrastructure ပြဿနာပါအဲ့တော့ဒီမှာကျွန်တော်တို့မြေယာပြဿနာတွေရှိတယ်မြေစင်းတုံးကြီးမြင့်မှုပြဿနာနောက်စွိုင်းအင်မလုံလောက်မှုပေါ့နော်စွိုင်းအင်တွေကိုဒီကျွန်တော်တို့လိုအပ်တဲ့သုံးဆမှုပမာဏအကိုလုံလောက်အောင်စီစဉ်မပေးနိုင်တဲ့ပြဿနာနောက်ဒီ transporting မှာလည်းပဲလုံလောက်အောင်စီစဉ်မပေးနိုင်တဲ့စီမံခန့်ခွဲမှုဒီအရင်းမြစ်ပြဿနာတွေကျွန်တော်တို့အများကြီးရှိပါတယ်
လုပ်ငန်းရှင်တွေဘက်မှလည်းပဲအခက်အခဲမျိုးစုံရှိနေတဲ့အခြေအနေတခုမှရှိတယ်။အလုပ်သမားတွေရဲ့ဘက်မှလည်းပဲအခက်အခဲမျိုးစုံရှိနေတဲ့အခြေအနေမှရှိတယ်။အဓိကကတော့ဒီလူသားချင်းမြစ်ကိုအဓိကအသုံးပြုတဲ့ဒီစွမ်းရည်ကိုအဓိကအသုံးပြုပြီးတော့ကျွန်တော်တို့ကုန်ထုတ်လုပ်မှုကိုသွားရတဲ့အခါမှာဒီအခြေခံလူသားချင်းမြစ်ရဲ့ value ကိုကျွန်တော်တို့ဒီမှာဒီကြာကြာကောက်ွယ်ပေးနိုင်တဲ့ဒီပေါ့နော်ဒီ corporate social responsibility ရှိဖို့လိုပါတယ်အဲ့ဒီအချက်တင်မှာအဓိကမဖြစ်မနေပေးရမယ့်ဝန်ဆောင်မှုတွေကိုဒီမှာကျွန်တော်တို့ဘယ်လိုပေးနိုင်မလဲဆရာကြီးပြောတဲ့လုပ်ငန်းရှင်တွေဘက်ကမျှခံတာမျိုးနောက်ဒီနိုင်ငံတော်အစိုးရဘက်ကပံ့ပိုးပေးတဲ့အစီအစဉ်တွေလုပ်ပေးရပါလိမ့်မယ်ဝန်ထမ်းအင်အားစနစ်ကအစပေါ့နော်နောက်တစ်ခုကဒီကျွန်တော်တို့ skill labor မွေးထုတ်ရေးအစီအစဉ်တွေပါ
ဟုတ်ကဲ့
ဘယ်လိုလဲအမကန်ရှိတဲ့ဘဝပုံစံတစ်ခုကိုဖန်တီးပေးရပါလိမ့်မယ်
ဟုတ်ကဲ့
ပြီးတော့ infrastructure အပိုင်းမှာလည်းပဲလိုအပ်တဲ့ပံ့ပိုးမှုတွေလုပ်ပေးနိုင်မှသာလျှင်ဒီအကျပ်တဲကိုကျွန်တော်တို့ရှင်းရှင်းနိုင်ပါဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဒီဟာနဲ့ပတ်သက်ပြီးတော့ပေါ့နော်လုပ်ငန်းရှင်တွေဘက်ကလုပ်ပေးနိုင်တဲ့အကြောင်းကိုဒီဒေါက်တာတက်ခိုင်မပြောခင်တိုင်းရိုက်လေလိုက်မှာဝင်ဆွေးနွေးဖို့ကိုပြီဖြိုးအောင်ရောက်ပါပြီလားမသိ
ဟုတ်ကဲ့ကျွန်တော်တို့လက်ရှိပေါ့နော်ဘလို့ထုတ်တဲ့ကိစ္စတွေအများများလာတယ်အမကန်မရတဲ့အချိန်လူမိုင်းမှာညံ့မှုတွေအများများလာတယ်အဲ့တော့လုပ်ငန်းရှင်ဘက်ကနေပြီးတော့ရှင်းပါဒါတွေကိုပြန်ပြီးတော့ဆွေးနွေးပြီးလိုအပ်တယ်ပေါ့နော်သူကဘက်ကလည်းပြန်မိုးပေးမယ်ဆိုတဲ့ညီသားတစ်ခုပြောတယ
်
တော့လူသမားတွေဘက်ကလည်းရှင်းစင်မယ်ဆိုတဲ့ညီသားတွေပြောတယ
်
ဒါပေမဲ့လုပ်ငန်းရှင်တွေဘက်ကလည်းလိုအပ်ချက်ကိုတောင်းဆိုတဲ့နေရာမှာကျွန်တော်တို့လူသမားတွေဘက်ကလည်းတောင်းဆိုပေးရရှိတယ်ငကူလောက်ဆိုးဝါးမှုမရှိတော့ဘူးလုပ်ငန်းရှင်တွေကအကြောင်းပြချက်တစ်ခုမပါဘဲနဲ့သမဂ္ဂဆိုတဲ့ညီသားတစ်ခုကိုဖြုတ်ခွဲတဲ့ပုံစံမျိုးနဲ့လှုပ်ထုတ်တဲ့ညီသားတွေဖြစ်နေပါတော့အခုလက်ရှိဆိုရင်အားကြနေစီဒီနေ့ပဲလော်ရှိုးထေချုပ်ဆိုတဲ့206ကိုလှုပ်ထက်ထုတ်တယ
်ဟုတ်ကဲ့
ဒီလိုတွေကဆက်ဆက်ရှိနေမယ်ဆိုတော့ကျွန်တော်တို့တွေဘယ်လိုသမားအနေနဲ့အမကညာမရှိတဲ့ပြင်ဒီနိုင်ငံအတွက်လည်းတကယ်စမ်းဆောင်ရှိတဲ့လူသားကောင်းတွေဆောက်ဆောင်ရလို့မြင်နေပါတော့
ဟုတ်ကဲ့ဆရာကိုပြည့်ဖြူအောင်ဆွေးနွေးတော့ရတယ်ပတ်သက်ပြီးတော့တော်တက်တက်ခိုင်ဘာများပြန်ပြီးတော့
ဟုတ်ကဲ့ကျွန်မနှစ်ခုဆွေးနွေးချင်ပါတယ်ရှင်ဆရာကြီးဦးအောင်ထွန်းသက်ပြောသွားတာပေါ့နော်နိုင်ငံတော်အစိုးရကလုပ်ပေးနိုင်တယ်ပေါ့နော်ကျွန်မတို့စီးပွားရေးအတိုက်ဝန်းကလည်းဒီနိုင်ငံတော်အစိုးရသည်လုံစာကင်တာရှိတဲ့စီးပွားရေးဝန်ကျင်ကိုအရင်တည်ဆောက်စီစဉ်တယ်ပေါ့နော်ဥပမာအရင်းနှီးရနိုင်မှုတို့အတုံးနှုံးတို့နော်အရင်းနှီးဈေးကွက်တို့နော်ကျန်းကျွမ်းကျင်လုပ်တာရရှိနိုင်မှုတို့နော်ဈေးကွက်ရှာဖွေရေးတွေပြီးလို့ရှိရင်ကုန်ထုတ်လုပ်မှုတွေတိုးတက်ဖို့လို့အတွက်ကိုနည်းပညာပံ့ပိုးပေးတာတွေပြီးလို့ရှိရင်ခင်မီစီမံခန့်ခွဲမှုစနစ်တွေပေါ့နော်ဒါတွေရှိဖို့လို့အတွက်ကိုအထောက်ပံ့အကူအညီတွေကျွန်တော်တို့ဟိုလိုအပ်တယ်ပေါ့နော်စမ်းသစ်တည်ထွင်နိုင်တဲ့လုပ်ငန်းတွေဖြစ်လာအောင်ဒီရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်ပံ့ပိုးပေးဖို့ကျွန်တော်တို့ကြိုးလင့်နေပေါ့နော
်ဟုတ်ကဲ့
ဟိုအလုပ်သမားတွေရဲ့အခွင့်အရေးတိုးတက်မှုတွေလူမှုစီးပွားဘဝကောင်းမွန်ဖို့တစ်ခုအတွက်ကိုကြည့်ပြီး minimum wage ကိုလှုပ်လိုက်ပေးမယ်လေစီးပွားရေးလုပ်ငန်းရှင်တွေကလိုက်မပေးနိုင်လို့ရှိရင်ဒါဒီအသိပ္ပာယ်မရှိတဲ့လုံဆောင်မှုတစ်ခုဖြစ်သွားတယ်ပေါ့နော်နော်ကျွန်မဆိုလိုတာ balance လုပ်ရမယ်ပေါ့
ဟုတ်ကဲ့ now ကိုပြည်ဖြိုးအောင်ဆွေးနွေးသွားတဲ့အချက်ကလေးလည်းပြောပြပေးပါဦ
းအလုပ်ရှင်ကဒီလိုပါရှင်အလုပ်ရှင်ဆိုတာကတော့ကျမတို့ကကိုယ်ဝန်ထမ်းကိုထုတ်ရှင်ကြတဲ့လူတွေမဟုတ်ဘူးเนาะဒါပေမဲ့ခုနကကျမပြောတဲ့ဥပမာလိုပဲဒီအလုပ်ကလေးကသေးသေးလေးဒီ15ယောက်ကို10သိန်းနဲ့သူခန့်ထားတယ်ဒီအလုပ်ရှင်ပြင်နေတယ်ဒါပေမဲ့လစား1ယောက်3သိန်းတိုးပေးရတဲ့အတွက်ကြောင့်မလို့သူဒီ10သိန်းဆက်တော့တိုးမပေးနိုင်လို့ရှိရင်တော့သူ10ယောက်ပဲထားထားရတော့မယ်9ယောက်ကိုသူအလုတ်လျှော့ရတော့မယ်ပေါ့နော်တကယ်တော့စီးပွားရေးတွေရှုံးလို့ရှိရင်စီးပွားရေးကကိုယ့်ဟာကိုယ်ပုံချခံတယ်ကိုယ့်အိတ်ထဲကကို
ယ်ဟုတ်ကဲ့ပါဟုတ်ကဲ့စီးပွားရေးတို့အချိန်နဲ့တိတ်ပြီးတော့လေမကြံတော့လို့ပါကျေးဇူးတင်ပါတယ်တော့တက်တက်ခိုင်အခုတရိုက်လေးလိုင်းဆွေးနွေးကအစီအစဉ်လည်းပြည့်သွားပြီမဟုတ်ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင
်တော်ခင်မျိုးသက်ဆွေးနွေးတင်ဆက်သွားတဲ့တရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတော့ခင်ဗျာVOA American တန်ကဗိုလ်တုနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။နိုင်ဂျီးရီးယားနိုင်ငံအခြေစိုက်အကြမ်းဖက်အုပ်စုဘိုကိုဟာရမ်တို့ဟာအဂုလာနောက်ဆုံးအပတ်တုန်းကနိုင်ဂျီးရီးယားမြောက်ပိုင်းကျေးရွာတွေကို၆ကြိမ်ခန့်စီးနင်းဝင်ရောက်ခဲ့ပြီးလူပေါင်း80ကျော်ကိုစစ်ဖြတ်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုတွေကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချလိုက်ပါတယ်။ဘိုကိုဟာရမ်တို့အနေနဲ့နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းနဲ့ချတ်ဒေဂန်ဂျိုင်ဝမ်ဒေသကအရသားတွေအပေါ်အကြမ်းဖက်မှုတွေလုပ်နေစေဆိုတာဒီရက်ဆက်ကြမ်းကြုတ်တဲ့တွေ့ရမြင်ရာနှိမ်ပန်းနှိပ်စက်သက်ဖြတ်နေတဲ့ဖြစ်ရပ်တွေကပြသလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေကိုနိုင်ဂျီးရီးယားနိုင်ငံဘော်နိုပြည်နယ်အုပ်ချုပ်ရေးမှူးကအတည်ပြုကြေညာပါတယ်။သူကဒီတောင်းကျမ်းသူတွေရဲ့လုပ်ရဟာခရစ်ယာန်မွတ်စလင်မခွဲခြားဘယ်လူမျိုးစုဆိုတာကိုနှက်မှလည်းမသက်ဆိုင်လူတိုင်းရင်ဆိုင်နေရတဲ့မကောင်းဆိုးဝါးမှုဖြစ်တယ်လို့အားလုံးကသဘောပေါက်ကြဖို့လူကြောင်းပြောကြလိုက်ပါတယ်။ဩဂုတ်လ29ရက်နေ့ဆိုရင် ချီဘော့မျိုးကအကြောင်းသူလေး286ယောက်ကိုဘိုကိုဟာရမ်တို့ပြန်ပြီးဆွဲဖမ်းဆီးသွားခဲ့တာရက်ပေါင်း900ပြည်မြောက်တော့မှာဖြစ်ပါတယ်။ဒီပြန်ပြီးဆွဲမှုကြောင့်ဘိုကိုဟာရမ်ပြည်နယ်ကိုနိုင်ငံတကာအာရုံစူးစိုက်လာခဲ့ပါတယ်။တကယ်တော့ဒီပြန်ပြီးမှုဟာနိုင်ဂျီးရီးယား၊ချတ်၊နီဂျဲနဲ့ကင်မရွန်နိုင်ငံတို့မှာနေရာမရွေးလူမျိုးမရွေးရက်စက်အကြမ်းဖက်ခံနေရတဲ့ဖြစ်ရပ်များစွာအနေနဲ့တခုမျှသာဖြစ်ပါတယ်။တရင်းများအဆိုအရဘိုကိုဟာရမ်တို့ဟာ2009ခုနှစ်ကစပြီးလူပေါင်း15,000ကျော်သတ်ဖြတ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။နိုင်ဂျီးရီးယားနိုင်ငံသမ္မတသစ်မိုဟာမဒူဘူဟာရီဟာမကြာသေးခင်ကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုရောက်ရှိလာပြီးဘိုကိုဟာရမ်ခြေမှုရေးအစီအစဉ်ကိုသမ္မတအိုဘားမားနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတဘူဟာရီရဲ့ဘိုကိုဟာရမ်ခြေမှုရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပြီးဒီအစီအစဉ်ဟာရှင်းလင်းပြသရဲလို့သမ္မတဥပမာကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာဒီအစီအစဉ်ကိုထောက်လှမ်းရေးအကြံပေးအရာရှိတွေလက်ကျင့်ရေးလက်နက်ကိရိယာဆေးယူပို့ဆောင်ရေးစတဲ့လုံခြုံရေးနဲ့အကြံဖက်မှုတံပြန်ရေးဆိုင်ရာအကူအညီတွေအများအပြားပေးအပ်ပါတယ်။ဒါအပြင်ဘိုကိုဟာရမ်ခြေမှုရေးအတွက်စူပေါင်းစီစဉ်ထားတဲ့ချတ်ဂျေအိုင်ဂျိုင်ဟွမ်ဒေသနိုင်ငံတွေနဲ့ဘီနီနိုင်ငံတို့ရဲ့လူမျိုးစုံတပ်ဖွဲ့ကိုလည်းအမေရိကန်ပြည်ထောင်စုကထောက်ပံ့ပါတယ်။အမေရိကန်ပြည်ထောင်စုဟာချက်ဂျေအိုင်ဂျိုင်ဟွမ်ဒေသကအစိုးရတွေနဲ့ပြည်သူတို့ရဲ့ဘိုကိုဟာရမ်ခြေမုံရေးကိုဆက်လက်ကူညီသွားမှာလည်းဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့တာဖြစ်ပြီး VOA ရဲ့အာဘော်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တူနေ့ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဖမ်းယူနားဆင်နေပါတယ်။ခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ်ခင်ဗျာ။
သူနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကပုဂ္ဂလိကအီးမေးလ်ကိုအသုံးပြုခဲ့တာဟာမှန်ရွံ့တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်ကပြောပါတယ်။အမေရိကန်အခြေစိုက် ABC ရုပ်မြင်သံကြားအတံလင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီးဟောင်းကလင်တန်ကတောင်းပန်ပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီလုပ်ရဟာမာရင်းကြောင်းနဲ့အဲ့ဒီအတွက်တောင်းပန်ကြောင်းအဲ့ဒီအတွက်သူတာဝန်ယူကြောင်းကလင်တန်ကပြောပါတယ်။ ABC အတံလင်းဌာနကထုတ်လွှင့်တဲ့9စက္ကန့်သာရှိတဲ့အစီအစဉ်မှာဝန်ကြီးဟောင်းကလင်တန်ကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်မှာရှိတဲ့ဒီမိုကရက်တစ်ပါတီအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံမဲ့အမတ်ဥယျာဉ်42ဦးရှိသွားပြီဖြစ်တဲ့အတွက်လွတ်တော်အတွင်းမဲခွဲဆုံးဖြတ်တဲ့အခါကန့်ကွက်မဲပေးမှုဟန်တားနိုင်မဲ့အရေးအတွက်ရရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လဲသမ္မတဘာရက်အိုဘားမားအနေနဲ့လွတ်တော်ကကန့်ကွက်ခဲ့ရင်တောင်းဗီတိုအာဏာအသုံးပြုစရာမလိုတော့တဲ့အနေအထားဖြစ်သွားတဲ့အတွက်ဒါဟာနိုင်ငံရေးအရာသိတာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစီအိုချိုရဲ2012ခုနှစ်မှာအဆုံးသတ်သွားပြီးနောက်ပိုင်းပထမဆုံးအကြိမ်နေနဲ့ကျင်းပမဲ့နိုဝင်ဘာရွက်ောက်ပွဲမှာအထွေနိုင်ငံတကာကကြမ်းမဆောင်ကြည့်ပေးကြဖို့အတွက်အတိုက်ခံကောင်းဆောင်ဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။ဒီရွက်ောက်ပွဲဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူမှုအနေနဲ့တကယ်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံကရေပိကယ်ဆယ်ရေးလုပ်ငန်းတွေနဲ့နိုဝင်ဘာလမှာကျင်းပမယ့်ရွက်ကောက်ပွဲဆောင်ကြည့်ရုံမှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ 85.4 သန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ 6 ဘီလီယံကူညီမယ်လို့ဂျပန်နိုင်ငံကပြောပါတယ်။အဲ့ဒီအထက်ကထပ်ဝက်နှိပါဖြစ်တဲ့ယန်4ဘီလီယံကိုတော့ဇူလိုင်လအတွင်းဖြစ်သွားခဲ့တဲ့မိုးသက်ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းစတဲ့အခြေခံအဆောက်အဦတွေပြင်ဆင်ဖို့အတွက်အသုံးပြုမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဦးဆံမွေဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ30-40-49-50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.